Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် February လ22ရက်နေ့ကြာသာပတင်းနေ့ညဘက်အတန်လွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါအ
နည်းခတ်သိမ်းကြင်ကြပါစေဒီကနေ့ထိတ်ကိုတက်လာတဲ့သတင်းတွေကတော့မြန်မာရေးအာဆီယံဘုံသဘောတူညီချက်၅ချက်ဖြစ်ပြီးမြန်မာနိုင်ငံရဲ့နိုင်ငံရေးအကြအတဲကိုအခုညီဖြည့်ရှင်းဖို့အာဆီယံရဲ့အဓိကညီမှန်းချက်ဖြစ်တယ်လို့ဒါကိုထောက်ခံတဲ့အတွက်တရုတ်နိုင်ငံကိုကျေးဇူးတင်ကြောင်းအင်ဒိုနီးရှားနိုင်ငံဂျာယီဝန်ကြီးကပြောလိုက်ပါတယ်အရင်နှစ်တွင်မြန်မာနိုင်ငံမှာမြေမြုပ်မိုင်းနဲ့စစ်ကြံလက်နက်ပောက်ကွဲမှုတွေကြောင့်တနည်းကိုအနည်းဆုံးလူတစ်ယောက်သေဆုံးနေကြောင်းကုလသမဂ္ဂကလင်းမြရမုံဖွဲ့ကပြောလိုက်ပါတယ်မြန်မာနိုင်ငံအတွင်းလက်နက်ကပဋိပက္ခတွေနဲ့အကြမ်းတဲတွေရင်ဆိုင်နေရတာကြောင့်လူရေရဲ့သုံးပုံပုံဖြစ်တဲ့လူ18တန်းလောက်ဟာဒီနှစ်2023ခုနှစ်တွင်လူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့အကြောင်းသတင်းတွေနဲ့တခြားမြန်မာနိုင်ငံကဘာသတင်းတွေကိုကိုစောမိုးကျော်နဲ့ကျွန်တော်တမောင်သန်းတို့ကတင်ပြပေးကြမှာပ
ါဟုတ်ကဲ့ပါအဲ့လိုထူးခြားတဲ့မြန်မာနိုင်ငံကဘာကသတင်းတွေတင်ပြပြီးမှာတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ချုပ်လွှင့်သွားမှာပါ
ကျွန်တော်တို့မနေ့ဒီနေ့တို့မြန်မာစားပြတာဒီရောဝင်းလေးနာအလားမနေ့ကလေရင်းနဲ့လာပြီဒီမှာမနေ့ကရှစ်ခွဲလောက်မှာလေရင်းလာပြီတော့တယ်
မကွေးတိုင်းပေါင်းမြို့နယ်ထဲမှာဒေသခံကာကွယ်တပ်ဖွဲ့တွေနဲ့အာဏာသိမ်းစစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားပြီးလေကြောင်းကနေတိုက်ခိုက်တာတွေရှိခဲ့ပါတယ်။မကြာမီပဲအပြည့်အစုံကိုတင်ပြပေးပါမယ်။အဲဒီနောက်မှာတော့စကိုင်းတိုင်းကရင်ပြည်နယ်နဲ့ကယားပြည်နယ်ဘက်တွေမှာတော့စစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်လို့အရသားတွေထိခိုက်ဒဏ်ရာရတာတွေရှိပါတယ်။မကြာမီပဲသတင်းပေးပို့ချက်တွေမှာအပြည့်အစုံကိုနောက်တော့ဆင်ရပါမယ်။အဲဒီနောက်မှာတော့မြန်မာအရေးသုံးသပ်ချက်ပြည်သူ့ကြမ်းမာရေးအစီအစဉ်နဲ့အာကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဖို့မှာဖြစ်ပါတယ်။အခုတော့သတင်းတွေကိုဥတင်ပေါင်းတန်းနဲ့အတူတင်ပြပေးပါမယ်ခင်ဗျာ
မြန်မာရေးအာဆီယံဘုံသဘောတူညီချက်၅ချက်ကိုထောက်ခံတဲ့အတွက်တရုတ်နိုင်ငံကိုကျေးဇူးတင်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသားဝန်ကြီးရက်ဒိုမာဆူဒီကပြောပါတယ်အင်ဒိုနီးရှားကိုရောက်ရှိနေတဲ့တရုတ်နိုင်ငံသားဝန်ကြီးရှင်ကန်းနဲ့တွေ့ဆုံပြီးမှအင်ဒိုနိုင်ငံသားဝန်ကြီးရက်ဒိုကအခုလိုပြောလိုက်တာပါဒါဟာမြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်တဲကိုဖြည့်ရှင်းဖို့အာဆီယံရဲ့အဓိကရည်တည်ချက်ဖြစ်ပါတယ်လို့အင်ဒိုနီးရှားနိုင်ငံကြားရေးဝန်ကြီးကဆိုပါတယ်အင်ဒိုနီးရှားဟာအာဆီယံအလက်ကျဥက္ကဋ္ဌဖြစ်မြန်မာနိုင်ငံရဲ့အဓိကကြားတဲ့အစုဖွဲ့အလုံးနဲ့ထိစပ်ဆက်ဆံသွားမယ်လို့လည်းသူကပြောပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်စက်တကအာဏာသိမ်းပြီးနောက်ကျုံလာရတဲ့နိုင်ငံရေးအကျတဲကိုဖြည့်ရှင်းဖို့အာဆီယံကအချက်၅ချက်ပါဘုံသဘောထားကိုချမှတ်ခဲ့တာပါဒါပေမဲ့လည်းဒီသဘောတူညီချက်ကိုမြန်မာစစ်ကောင်စီဘက်ကလိုက်နာဆောင်ရွက်ဖို့ပြက်ကွက်နေတာကြောင့်အာဆီယံအသင်းကြီးကအတော်စိတ်ပြက်လာတဲ့ပုံရှိပါတယ်ဒီ၅ချက်ဟာအကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ပြီးတွေးဆဆွေးနွေးကြဖို့အဓိကတိုက်တွန်းထားတာဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံအတွက်စီရေးပဋိပက္ခတွေအချိန်မြင့်လာသလိုမြန်မာစစ်ကောင်စီကလည်းအတိုက်ခံတဲ့တိုင်းရင်းသားတွေနဲ့ဂိုင်းတွေပေါ်စစ်စီရေးတွေတိုးမြင့်လာခဲ့ပါတယ်။စစ်အုပ်ချုပ်ရေးတပ်တန်းကိုတိုးမြင့်လိုက်သလိုဒီနေ့ထက်မှကျင်းပမဲ့ရွေးကောက်ပွဲဟာလည်းမရေမရအခြေအနေမှာရှိနေပါတယ်။တစ်ဖက်မှာတော့မြန်မာရေးအာဆီယံဘုံသဘောတူညီချက်အကောင့်ထဲပေါ်လာဖို့အမေရိကန်အပါအဝင်အနောက်နိုင်ငံတွေရောတရုတ်ပါဝင်အင်းနီးချင်းနိုင်ငံအများစုကပါထောက်ခံထားကြပါတယ်ပြီးခဲ့တဲ့မြန်မာအရေးကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ်1669မှာလဲအာဆီယံဘုံသဘောတူညီချက်လက်တွေ့အကောင့်ထဲပေါ်ဖို့တိုက်တွန်းထားတာပါတရုတ်နိုင်ငံကြားရေးဝန်ကြီးကအင်ဒိုနီးရှားနိုင်ငံကို February 21ရက်နေ့ကနေ23ရက်ထိရောက်ရှိနေတာဖြစ်ပြီးဒေသတွင်းအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ဒေသစီမင်းစည်းကမ်းအပိသက်ချမှတ်နိုင်ရေးဆွေးနွေးဖို့ဖြစ်တယ်လို့သိရပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံကောင်းဆောင်တွေကဘာတွေအသေးစိတ်ဆွေးနွေးလဲဆိုတော့အတိအကျမသိရသေးပါဘူ
းမြန်မာနိုင်ငံအတွင်းလက်နက်ကင်ပဋိပက္ခနဲ့အတက်အသေးတွေဇက်တိုက်ရင်ဆိုင်နေရတာကြောင့်လူဦးရေရဲ့သုံးပုံတစ်ပုံဖြစ်တဲ့လူ18တန်းလောက်ဒီနှစ်2023ခုနှစ်အတွင်းလူသားချင်းစာနာမှုအကူအညီလိုမဲ့လိုအပ်မဲ့အကြောင်းကုလသမဂ္ဂရဲ့နောက်ဆုံးထုတ်ပြန်ရဲ့နဲ့ခံမှန်းတွက်ချက်မှုမှာဖော်ပြထားပါတယ်အရင်နှစ်တုန်းကတော့လူ14တန်းလောက်အကူအညီလိုအပ်ခဲ့ပြီးဒီအရေးအတွက်တဲ့စတိုးနေတဲ့အကြောင်းနဲ့ဒီနှစ်ဇန်နဝါရီလဆန်းမှာတင်ကရင်ပြည်နယ်တောင်ပိုင်းမှာတိုက်ပွဲတွေအကြာလူ1000လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ပြီးပြည်တွင်းအုံအိမ်ဆွန့်ခွာထွက်ပြေးခိုလုံသူ IDP တတန်းခွဲကျော်လောက်အထိရှိလာနေတဲ့အကြောင်းကုလသမဂ္ဂအရာရှိတွေကပြောဆိုထားပါတယ်အကူအညီပေးဖို့ရန်ပုံငွေမလုံလောက်တာဘယူရိုကရေစီစနစ်အကြီးအကျယ်အကန့်အသတ်တွေရှိနေတာစတဲ့ဒေတာတွင်းနဲ့နိုင်ငံတကာအကူအညီအဖွဲ့တွေကဒါပေမဲ့နိုင်ငံတကာအကူအညီအဖွဲ့တွေနဲ့အရင်နှစ်တုန်းကလူ၄သန်းလောက်ကိုကူညီပေးနိုင်ခဲ့တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ ရာမနတန်ဘလခရစ်ရှနာက IPS သတင်းဌာနကိုပြောဆိုခဲ့ပါတယ်အရေးပေါ်အကူအညီပေးရေးစစ်ကောင်စီဘက်ကကတ်တပ်ပိတ်ပင်မှုတွေရင်ဆိုင်နေရတဲ့တချိန်ထဲမှာပဲအာဏာပိုင်နေတဲ့ထိတွေ့ဆက်ဆံတဲ့အခါမှာလဲစစ်ကောင်စီကိုတရားဝင်အသိမှတ်ပြုသူလို့ဖြစ်နေတဲ့ဆိုပြီးစန့်ကျင်နေတဲ့အဖွဲ့အစည်းတွေဘက်ကဝေဖန်တာကိုလည်းခံနေရတဲ့အကြောင်းသူကပြောဆိုခဲ့ပါတယ်မူအားဖြင့်ဗက်ပေါင်းစုံထိတွေ့ဆက်ဆံပြီးအကူအညီခွင့်ရအောင်ကြိုးပမ်းနေတဲ့အကြောင်းနဲ့စစ်ကောင်စီနဲ့ထိတွေ့ဆက်ဆံရေးကလည်းအရေးကြီးတဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူကထလောင်းပြောဆိုခဲ့ပါတယ်။အရသာပြည်သူတွေနေထိုင်ရာဒေသတွေမှာဘုံကျဲတိုက်ခိုက်တာတွေရပ်တန့်အောင်ကန့်ကွက်ဖို့အရေးကြီးတယ်လို့အကူအညီလိုအပ်နေသူတွေစီရောက်အောင်ပြေးပို့နိုင်ဖို့လည်းအရေးကြီးတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်ရာမနတန်ဘလက်ခရစ်နာကပြောဆို IMSP သတင်းဌာနကိုပြောဆိုသွားခဲ့ပါတယ်။
အရင်နှစ်တွင်မြန်မာနိုင်ငံမှာမြေမြုပ်ပိုင်းနဲ့စစ်ကြံလက်နဲ့ပောက်ကွဲမှုတွေကြောင့်တနည်းကိုအ ਨੇ ဆုံးလူတယောက်သေဆုံးနေတဲ့အကြောင်းကုလသမဂ္ဂကလေးများရမုံွေအဖွဲ့ UNICEF ကပြောဆိုပါတယ်။2022ခုနှစ်နဲ့နိုင်ရှင်လိုက်လို့ရှိရင်ထိခိုက်ဒဏ်ရာရနှုန်း40ခန့်နှုန်းပိုတိုးလာခဲ့တယ်လို့ဆိုပါတယ်။2022ခုနှစ်တွင်မြန်မာနိုင်ငံမှာမြေမြုပ်ပိုင်းနဲ့စစ်ကြံလက်နဲ့ပောက်ကွဲမှုတွေကြောင့်လူအယောက်390ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်း UNICEF အဖွဲ့ကမနေ့ကအစိုးရကစာထုတ်ပြန်ခဲ့တာပါ။ဒီကိတ္တရသူတွေရဲ့သုံးပုံတော့ပုံဟာလက်နက်ကိုင်ပဋိပက္ခတွေပြင်းထန်နေတဲ့တိုင်းရင်းသားဒေသတွေမှာဖြစ်တဲ့အကြောင်းအစိုးရခန်းစားကရေးထားပါတယ
်။အမေရိကန်ပြည်ထောင်စုကိုဝင်ရောက်လာပြီးခေလုံခွင့်တောင်းခံတဲ့သူတွေတဲကတချို့ကိုရှောက်ထားခွင့်ညှင်းပယ်ပြီးနေရက်ကိုချက်ချင်းပြန်ပို့နိုင်မဲ့အဆိုတစ်ခုကိုသမ္မတဘိုင်ဒန်အဆိုအရကမနေ့ကထုတ်ပြန်ခဲ့ပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်ကိုအလုံးအင်းနဲ့လောက်ရောက်လာတဲ့ရွှေပြောင်းဝင်ရောက်လာသူတွေကိုဟန်တားရေးအစိုးရရဲ့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းဖြစ်ပြီးဝေဖန်ကန့်ကွက်မှုတွေလည်းခံနေရပါတယ်။အမေရိကန်အစိုးရရဲ့အဆိုပြုချက်အရပြည်ထောင်စုလွတ်အမေရိကန်ပြည်ထောင်စုကိုတရားဝင်လမ်းကြောင်းနဲ့ရောက်လာသူမဟုတ်ရင်တခြားဖြတ်တန်းခဲ့တဲ့နိုင်ငံမှာလူသားချင်းစာနာမှုအရဒုက္ခတဲ့အဖြစ်အသိမှတ်ပြုလျှောက်ထားခဲ့ခြင်းမရှိဘူးဆိုရင်ချွင်းချက်အရခွင့်ပြုတာမျိုးကလွဲလို့အမေရိကန်ပြည်ထောင်စုမှာခေလုံခွင့်အကျုံးမဝင်တော့ပါဘူး။တတ်မှတ်ချက်တင်တဲ့အကျုံးမဝင်တဲ့သူတွေဟာလူဝင်မှုကြီးကြပ်ရေးတရားသူကြီးနဲ့တွေးခွင့်မရဘဲချက်ချင်းနေရက်ကိုပြန်ပို့တာမျိုးခံရနိုင်ပါတယ်။ဒါပေမဲ့လည်းအမေရိကန်အစိုးရတာဝန်ရှိသူတွေကတော့ရွှေပြောင်းဝင်ရောက်လာသူတွေအစဉ်ပြေခိုလုံခွင့်ရှောက်ထားနိုင်အောင်ခွင့်ပြုပေးထားစေဖြစ်တာကြောင့်ဖြစ်ထားတဲ့အကြောင်းကိုသတင်းမီဒီယာအနေနဲ့မေးမြန်းချက်တွေပါတော့ပြောဆိုထားပါတယ်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဗုဒ္ဓညတရင်တွေကို VOE ကဆက်လက်ကြီးညာနေပါတယ်။နေတော့ရှိပဲချန်ကမာမိတ်နိုင်ငံခေါင်းဆောင်တွေနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီကနေ့ဗိုလ်တူးနေမှာတွေ့ဆုံပါတယ်။အဲ့ဒီအရှိပဲချန်နေတော့အဖွဲ့ဝင်တွေကိုဘူခါရက်စ်ကိုးနိုင်ငံလို့လည်းသိကြပြီးဘူဂေးရီးယား၊ချက်ကီလူသမ္မတနိုင်ငံ၊အက်စတိုနီးယား၊ဟန်ဂေရီ၊လတ်ဗီးယား၊လစ်သွေးနီးယား၊ပိုလန်၊ရူမေးနီးယားနဲ့စလိုဗက်ကီးယားတို့ဖြစ်ကြပါတယ်။အဲ့ဒီနိုင်ငံအများစုကယူကရိန်းကိုစစ်ရေးကူညီပေးဖို့ခိုင်ခိုင်မာမာထောက်ခံကြတဲ့နိုင်ငံတွေပါ။ဝလိုင်းနိုင်ငံဝါဆောမြို့တော်မှာမနေ့ကပြောကြားခဲ့တဲ့ဘိန်ကုန်းမှာယူကရိန်းကိုထောက်ခံတာရိမ့်ရိုင်သွားမှာမဟုတ်တယ်လို့နေတိုးကလည်းကွဲသွားမှာမဟုတ်ဘူးလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောခဲ့ပါတယ်။ယူကရိန်းဟာရုရှားအတွက်အောင်ပွဲမဖြစ်စေရဘယ်တော့မှလည်းမဖြစ်စေရလို့သူကပြောကြားခဲ့ပါတယ်။ရုရှားကိုခုခံကာကွယ်ရမှာနေတိုးအဖွဲ့ဝင်မဟုတ်တဲ့ယူကရိန်းကိုလက်နက်နဲ့လူသားချင်းစာနာမှုအကူအညီပေးရမှာမာမိတ်တွေကပိုပြီးတောင်ပြတ်သားလာတယ်လို့လည်းသမ္မတဘိုင်ဒန်ကဆိုပါတယ်။ဒီနေ့ရုရှားသမ္မတပူတင်ကလည်းနိုင်ငံတော်အခြေပြမိန်ကွန်းပြောကြားခဲ့ရမှာအနောက်နိုင်ငံတွေကရုရှားကိုတိုက်ခိုက်နေတာဖြစ်တယ်လို့ဆိုပါတယ်။သမ္မတပူတင်ပြောသလိုအနောက်ကရုရှားကိုတိုက်ဖို့ရှိုးဝဲကြံစည်တာမရှိပါဘူးလို့လည်းမနေ့ကသမ္မတဘိုင်ဒန်ကဝါဆောမှာရှင်းလင်းပြောကြားခဲ့ပါတယ်။ရုရှားကလူသားမျိုးနွယ်ပေါ်ကျွလွန်တဲ့ရာဇဝတ်မှုကိုကျွလွန်ကြောင်းအမေရိကန်ကဆုံးဖြတ်လိုက်ပြီးဖြစ်တယ်လို့မြူနစ်လုံခြုံရေးညီနာခံမှာအမေရိကန်ဒုတိယသမ္မတကကမ်လာဟဲရစ်ကပြောကြားခဲ့ပါတယ်။အချက်မရှိဘဲဒါမှမဟုတ်လိပ်ပြာမလုံးမဖြစ်ဘဲလူသားမျိုးနွယ်ပေါ်ကျွလွန်တဲ့ရာဇဝတ်မှုကိုသူတို့ဟာရုပ်မာစွာကျွလွန်ခဲ့ကြတယ်လို့အမေရိကန်သမ္မတဘိုင်ဒန်ကဝါဆောမှာပြောခဲ့ပါသေးတယ
်။ရုရှားရဲ့ယူကရိန်းချူကျော်စစ်တစ်နှစ်ပြည့်ဟာဝမ်းနည်းစရာကြီးပါလို့ပုံရဟန်းမင်းကြီးကပြောဆိုလိုက်ချိန်မှာအနောက်နိုင်ငံတွေစစ်ရေးပို့ပြီးဆက်ပြီးကူညီနိုင်မှုပြင်ဆင်နေပါတယ်။ ဘိုယမ်ကြီးဖရန်စစ်ကဒီကျူးကျော်စစ်ဟာအတိတ်ပဲမဲ့ပြီးနာကျင်ကန်စားမှုတွေသာဖြစ်စေခဲ့တယ်။ဒီစစ်ပွဲအဆုံးတတ်နိုင်ဖို့အပြစ်ခတ်ရရေးကမ္ဘာနိုင်ငံတွေအသေးအချာဝိုင်းစူးစမ်းသင့်ပြီလို့မနေ့ကလုပ်တဲ့အပတ်စဉ်စုဆောင်ပွဲမှာပြောဆိုလိုက်ပါတယ်။အခုလိုယူကရိန်းစစ်ဒုတိယနှစ်စဝင်တော့မဲ့အချိန်မှာဂျာမနီဘက်ကတော့အရင်မပို့ခဲ့ဘူးတဲ့တင်ကားတွေပို့ဖို့သဘောတူထားသလိုမကြခင်ပို့ဖို့ရှိနေတယ်လို့ဂျာမန်အရာရှိတွေကပြောဆိုပါတယ်။အမေရိကန်နဲ့ဗြိတိန်တို့ဘက်ကလည်းသူတို့ရဲ့အဓိကတိုက်ပွဲအတွင်းသုံးမဲ့တင်ကားကြီးတွေမကြခင်ပို့ဖို့ပြင်နေချိန်မှာဂျာမနီထုတ်အစင်းမြင့်လက်ပတ်တူအမျိုးအစားတင်ကား14စီးကိုပို့ဖို့အခုလိုဂျာမန်ဘက်ကပြောဆိုလာတာဖြစ်ပါတယ်။ဒီချိန်ထဲမှာအမေရိကန်ဒုတိယသမ္မတကရုရှားအနေနဲ့လူသားစုပေါ်ကျူးလွန်နေတဲ့ဆိုတဲ့ဆွဆွဲချက်ကိုဆွဆွဲပြီးအမေရိကန်သမ္မတကိုယ်တိုင်ယူကရိန်းကိုတွားခဲ့ပါတယ်။အဲဒီနောက်ရုရှားဘက်ကနျူကလ িয়ার စာချုပ်တစ်ဖက်သက်ရပ်ဆဲလိုက်ချိန်မှာအမေရိကန်လွှတ်တော်ဘက်ကလည်းအစင်းမြင့်တိုက်လေရင်နေပေးဖို့တောင်းဆိုချက်ကိုတင်ပြလိုက်ပါတယ်ခင်ဗျာ
။တရုတ်နဲ့ရုရှားနိုင်ငံဆက်ဆံရေးအပေါ်တခြားနိုင်ငံတွေကဩစာမတက်ရောက်နိုင်ဘူးလို့တရုတ်ထိပ်တန်းသံတမန်မစ္စတာဝန်ကြီးကရုရှားသမ္မတပူတင်နဲ့ဒီနေ့ဗုဒ္ဓဦးနေ့မှာတွေ့ဆုံရမှာပြောကြားခဲ့ကြောင်းရုရှားရုပ်မြင်သံကြားကဆိုပါတယ်။နိုင်ငံမိတ်ဖက်ဆက်ဆံမှုပုံမှန်နဲ့ဆိုင်အောင်သမ္မတပူတင်ကလည်းတရုတ်သမ္မတရှီချင်းပင်မော်စကိုကိုလာဖို့ပြောနေကြောင်းတပ်ပရပူတင်ကဆိုပါတယ်ဗုဒ္ဓနဲ့စောပိုင်းတွေ့ဆုံခဲ့တဲ့တော့မစ္စတာဝါကြီးကရုရှားနိုင်ငံဂျာယီဝန်ကြီးဆာဂျီလက်ဖရော့ဖ်ကိုသူမော်စကိုမှာရောက်ရှိနေတဲ့သဘောတူညီချက်အသိရဖို့မျှော်လင့်တယ်လို့ပြောခဲ့ပါတယ်နိုင်ငံအကျိုးစီးပွားဆရာကိစ္စရတွေနဲ့ပတ်သက်ပြီးအမြင်ဖလှယ်ဖို့အသိရှိကြောင်းနဲ့သဘောတူညီချက်အသိကိုရရှိဖို့မျှော်လင့်ပါကြောင်းတရုတ်ကွန်မြူနစ်ပါတီနိုင်ငံဂျာယီရဲ့ကွန်ရှင်ယုံညွှန်ကြားမှုမစ္စတာဝါကြီးကရုရှားနိုင်ငံဂျာယီဝန်ကြီးကိုပြောခဲ့တာပါရုရှားနဲ့ဆက်ဆံရေးခိုင်မာနေချောင်းသူလှုပ်ဆောင်မယ်လို့မစ္စတာဝါကြီးကဆိုပါတယ်ဒါပေမဲ့ဘာသဘောတူညီချက်ဆိုတာကိုတော့မစ္စတာဝါကြီးကအတိအကျမပြောခဲ့ပါဘူ
းဖိလစ်ပိုင်အနေနဲ့တရုတ်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲအမေရိကန်နဲ့ဩစတြေးလျတို့နဲ့ပူးပေါင်းပြီးကင်းလက်နိုင်ဖို့စီစဉ်နေပါတယ်တရုတ်ဘက်ကဒီအငင်းပွားနေတဲ့ပင်လယ်ဒေသထဲမှာလေဆာထိုးချိမ့်ချောက်မှုအပါအဝင်စီးရေလှုပ်ရှားမှုတွေပိုလှုပ်လာအပြီးဖိလစ်ပိုင်ဘက်ကအခုလိုကင်းလက်ဖို့ဆွေးနွေးလာတာလို့ဒီသုံးနိုင်ငံထိပ်တန်းအရာရှိတွေကဒီကနေ့ထုတ်ပေါ်ပြောဆိုခဲ့ပါတယ်ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးကာရီတိုဂါဗက်အနေနဲ့အမေရိကန်ကော်ကွယ်ဝင်ကြီးလွိုက်အော့စတင်တို့ဖုံးပြောခဲ့အပြီးအခုလိုပင်လယ်ထဲမှာပူးတဲလှုပ်ရှားမဲ့အစီအစဉ်တွေလက်တွေ့ပူးပေါင်းဆောင်ရွက်မဲ့အစီအစဉ်တွေတိုးမြင့်ခဲ့တာဖြစ်တဲ့အကြောင်းပင်တကွန်ပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်ပင်တကွန်စစ်ဌာနချုပ်ပြောခွင့်ရဘိုမူချုပ်ဖက်ရိုက်တာကဒီကော်ကွယ်ဝင်ကြီးနှစ်ဦးဖုံးပြောဆိုချက်အသေးစိတ်ကိုပေးပို့ခဲ့တယ်လို့ AP သတင်းဌာနကိုပြောဆိုခဲ့ပါတယ်ခင်ဗျာတရင်တွေကိုဥတင်မောင်သားနဲ့အတူတင်ပြပေးခဲ့တာပါခင်ဗျာ COA ရဲ့ကြာတာပရင်းနေညာဘက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့တရင်ပေးဖို့ချက်တွေကိုဥစွာတင်ပြပေးပါမယ်ပထမအဆုံးအနေနဲ့ကတော့ကရင်ပြည်နယ်ဘက်ကအခြေအနေကိုတင်ပြမှာပါကရင်မြို့သားအစီယုံကော်တူးလေးအုပ်ချုပ်နယ်မြေဖြစ်တဲ့ခလွယ်လီ 2KI တမဟာ3မုံမြို့နယ်တုံတော်ကျေးရွာမှာအခြေဆိုင်တဲ့ခမာယ599ကနေပြီးတော့လက်နေချင်းနဲ့ပြစ်လို့ဒေသခံကျေးရွာသားအမျိုးသမီးတဦးတည်ဆုံးခဲ့ပြီးတော့ကလေးနှစ်ဦးကတော့ခြေထောက်ဖြတ်လိုက်ရပါတယ်။ KNU ထိန်းချုပ်ရာတပ်မဟာတွေမှာတိုက်ပွဲတွေဆက်ဖြစ်ပွားနေပြီးတပ်မဟာ9နဲ့တပ်မဟာ6နယ်မြေတွေမှာတော့လေကြောင်းတိုက်ခိုက်မှုတွေဆက်လက်ရှိနေတယ်လို့ KNU တာဝန်ရှိသူတွေကပြောဆိုပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက်မတ်အေးအေးမာကပြောပြမှာပါ
။ကရင်မျိုးသားအစည်းအုံကော်တူးလေအုပ်ချုပ်နယ်မြေကလေးလူထူခရိုင်တပ်မဟာ3မုံမြို့နယ်ထဲမှာတိုက်ပွဲတွေဖြစ်နေတယ်လို့စစ်ကောင်စီဘက်ကလည်းKNU ထိတ်ချုပ်ရာဒေသကကြီးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေလုပ်နေတာပါဒီရက်ပိုင်းမှာပဲတပ်မဟာ3နယ်မြေမုံမြို့နယ်ထဲမှာလက်နက်ကြီးနဲ့ပစ်လို့ဒေသခံအိမ်တွေမီးလောင်တာရွာသားအမျိုးသမီးတဦးသေဆုံးတာတွေဖြစ်ခဲ့တယ်ဆိုပြီးကရင်အမျိုးသားအစည်းအရုံးသတင်းနယ်ပြန်ကြားရေးဌာနဒုတိယတာဝန်များဖလိုကလေးဆေးကအခုလိုပြောပြပါဗျာအဲ
့ဒီမှာကျွန်တော်ဥစားမလို့လက်နက်ကြီးနဲ့ပစ်ခတ်တဲ့ခဲမှာအိမ်ကတော့မီးလောင်ပြကြတာပေါ့နောက်ပြီးတော့အမျိုးသမီးတယောက်နဲ့ကကျောင်းနေတဲ့ကလေးရွယ်နှစ်ဦးပေါ့နော်အဲ့ဒါကတော့အမျိုးသမီးကတော့သိဆုံးသွားတာပေါ့သိသွားတာပေါ့နော်ဒီကလေးငယ်နှစ်ဦးကျတော့ဒီတိုက်ခိုက်ရအပြင်းထန်တာပေါ့နော်ရရှိတယ
်သွားလား
သိသေးမှာသူချီတော့ပြတဲ့အဆင်တော့ဖြစ်ပါဟုတ
်ကဲ့
နောက်ပြီးတော့အပြင်းမဲ့ပြည်သူနှစ်ယောက်လည်းပဲဖက်ပြီးဖက်ရတာပေါ့နော်အဲ့ဒီအပြင်းမဲ့ပြည်သူနှစ်ယောက်ကတော့ငယ်လေးတွေဖြစ်တာပေါ့ခုချိန်ဒီတော့ဒီငယ်နှစ်ယောက်ကိုကျွန်တော်ကပြန်လွတ်တာလဲကျွန်တော်တို့မကြားဘူးဖြစ်နေတော့
မုံမြို့နယ်ထဲမှာပဲစစ်ကောင်စီရဲ့ခမာယ35ကစ်က စ်ချစိတ်ကြေးရွာအတွင်းကိုလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်နေအိမ်နဲ့မီးလောင်ပျက်စီးမှုတွေလည်းရှိခဲ့တယ်လို့ဆိုပါတယ်။ KNU ထိန်းချုပ်ရာတပ်မဟာအသီးသီးမှလည်းစစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေရှိနေတယ်လို့တပ်မဟာ9နဲ့6မှာတော့လေကြောင်းကနေဘုံကျဲတိုက်ခတ်မှုတွေဇက်တိုက်ဖြစ်နေပြီးပြင်းထန်တဲ့တိုက်ပွဲတွေဖြစ်နေတယ်လို့လည်းဆိုပါတယ်။
အဲတမ6မှာလဲစက်တိုက်ဖြစ်တယ်တ5နဲ့6မှာနေတယ်ဟိုဖြစ်နေတာပေါ့6နေ့ကမနေ့ကလည်းတမ6ဘက်မှာညဘက်အချက်ညဘက်ပိုင်းပေါ့ညပိုင်းမှာဘုံလာကျတာလည်းရှိ
တယ်တမဟာ4နေ့မြန်မာတော့ KNU နဲ့ကော်တူးလေအာမီတို့ဟာအချင်းချင်းပြစ်ခတ်မှုတွေရှိနေတယ်လို့လည်းဆိုပါတယ်ဒါကတော့ညှိနှိုင်းဆွေးနွေးသွားမှာဖြစ်တယ်လို့လည်းဆိုပါတယ်တရားနာသိပြီးတဲ့နောက်မှာတော့နှစ်နှစ်အတွင်းမှာ KNU ထိန်းချုပ်ရာတမဟာ9ခုတည်းကိုစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုအကြိမ်ပေါင်း300ကျော်လုပ်ခဲ့တယ်လို့ပြီးခဲ့တဲ့ဇန်နဝါရီလတလထဲမှာပဲအကြိမ်ပေါင်း60နီးပါးလောက်ရှိခဲ့ပါတယ်။အရသာထိခိုက်သေးဆုံးသူ36ယောက်ရှိခဲ့ပြီးပြင်းထန်တဲ့ဒဏ်ရာရသူ60နီးပါးလောက်ရှိခဲ့ပါတယ်။လူနေအိမ်တွေကတော့မီးလောင်ပြာကျမှုတွေဖြစ်ခဲ့ပြီးစစ်ဘေးရှောင်သူတွေတိမ်းနဲ့ချီပြီးရှိလာခဲ့ပါတယ်ရှင်
။ဒါကတော့ကရင်ပြည်နယ်ကတိုက်ပွဲတွေနဲ့အရသာတွေထိခိုက်သေးဆုံးမှုဒဏ်ရာရရှိမှုအကြောင်းကိုမအေးအေးမှပြောပြခဲ့တာပါ။ဆက်လက်ပြီးတော့ကယားပြည်နယ်ကရင်နီဘက်ကအခြေအနေတွေကိုစစ်ပါအောင်မယ်။နှစ်ဖက်စီးအတင်းမာနေတဲ့ကယားပြည်နယ်ဒေသခေါ်ကရင်ပြည်နယ်လွိုက်ကော်မြို့နယ်အတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်မနေ့ကအရသာတွေထိခိုက်မှုရှိနေပါတယ်။အခုတလောကြီးကြီးမားမားတိုက်ပွဲတွေမရှိပေမဲ့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့အရသာတွေရှိတဲ့နေရာတွေကိုပစ်ခတ်တယ်လို့အခုရက်ပိုင်းလွိုက်ကော်ဘော်လခဲဘက်ကိုစစ်ရဲရင်နေနဲ့နေ့စဉ်လိုလိုလက်နက်ခဲယမ်းတွေရိတ်ခါတွေပို့ဆောင်နေတဲ့အကြောင်း KNDF ကလည်းပြောဆိုပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုတော့ကိုငိမ့်ချန်းကပြောပြမှာပ
ါကြားပြည်နယ်လို့ခေါ်တဲ့ကရင်ပြည်နယ်တစ်ခွင်မှာနှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေတိုက်ပွဲကြီးကြီးမားမားတွေမရှိပေမဲ့စစ်ကောင်စီဘက်ကလက်နက်ကြီးတွေအသုံးပြုပြီးအမြဲတမ်းပစ်ခတ်နေတာလို့ကရင်အမျိုးသားများကာကွယ်ရေးတပ် KNDF ပြန်ကြားရေးတာဝန်ခံတဦးကပြောပါတယ်ဒါအပြင်တိုက်ပွဲတည်ငြိမ်နေတဲ့အခုရက်ပိုင်းမှာစစ်ကောင်စီတပ်တွေဟာလွိုက်ကော်ဘော်လခဲဘက်ကိုစစ်ရဟတ်ရင်တွေအသုံးပြုပြီးလက်နက်ခဲယမ်းတွေနဲ့ရိတ်ခါတွေပို့ဆောင်နေတယ်လို့ယူဆရတဲ့အကြောင်းတရက်ကို3ချိန်ထပ်မင်းနဲ့စစ်ရဟတ်ရင်တွေတွာလာလှုပ်ရှားနေတယ်လို့ KNDF ပြန်ကြားရေးတာဝန်ခံတဦးကပြောပါတယ
်ဒီစီညာတော့ကျွန်တော်တပ်ဖွဲ့ဖြစ်တာလို့ရှိတယ်ဗျာဒါပေမဲ့ဟိုစစ်ကင်းမှုကနည်းတယ်ပေါ့စစ်ကောင်စီကတော့ပုံမှန်ပေါ့ဗျာပုံမှန်ကဒီလိုနဲ့ဒီကိစ္စရရှိတယ်ပေါ့ဒီရက်ပိုင်းမှာတော့စစ်ကောင်စီကဒီရဟယင်းတွေတုံးမှလက်နက်ခဲယမ်းရိတ်ခါတွေပို့ဆောင်နေတဲ့တုန်းကစတာလို့လေအကောနဲ့ဘောခဲကိုကြောက်ပြန်နေစဉ်ဒီကလောက်နေပေါ့နော်အဲ့ဒါပုံရှိတယ်ဆိုမနေ့ကတော့ကျွန်တော်တက်ဆွဲတော့မရှိဘူးသူတော်လည်းပဲစစ်ကောင်စီကလည်းမလည်းမရှိတာရှိတယ်ဒီကတော့လက်ကောနော
်စစ်ကောင်စီတက်တွေရဲ့လက်နက်ကြီးတွေနဲ့ပြစ်ခတ်မှုကြောင့်ဖေဖော်ဝါရီလ21ရက်မနေ့ကလွိုက်ကော်မြို့နယ်ကြောက်ကြီးရွာဘက်မှာအရသာတူထိခိုက်ဒဏ်ရာရခဲ့တယ်လို့ KNDF ကပြောပါရယ်အဲ့ဒီရွာတဝိုက်မှာတိုက်ပွဲဖြစ်တာမရှိဘူးလို့လည်း KNDF ကအတည်ပြုပါရယ်မနေ့ကညနေ3နာရီလောက်မှာအသက်50အရွယ်ဦးအောင်ဖေဟာတောင်ယာကပြန်လာရင်းကြောက်ကြီးရွာတရားအနားမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲလို့ညာဘက်တင်ပါကြီးစထိမှန်ပြီးဒဏ်ရာရခဲ့တဲ့အကြောင်းနဲ့ဒဏ်ရာရခဲ့တဲ့လူနာကိုလွိုက်ကော်ဆေးုံကြီးကိုကူညီပို့ဆောင်ပေးခဲ့တယ်လို့ရွှေလွိုက်ကော်ပရဟိတအသင်းကလူမှုကွန်ရက် Facebook စာမျက်နှာမှာဓာတ်ပုံနဲ့တကွာဖော်ပြထားပါတယ်စစ်ကောင်စီတပ်တွေဟာဆင့်မြေပြင်မှာသာမကအရသာပြည်သူတွေနေထိုင်တဲ့နေရာတွေကိုလည်းလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေဟာပြင်းမှတ်မခွဲကြဘဲအရသာတွေကိုပါတိုက်ခိုက်နေတာလို့ KNDF ပြောခွင့်ရကပြောပါတယ
်လက်နက်ကြီးနဲ့ပြည်တဲ့ရွာတွေကဘာတော့တော်တော်ဖြစ်နေပြီရှိကြအခုထိတော့မရှိဘူးအစ်ကောင်စီကအထက်တက်ကျင်းရပုံစံမျိုးပါတူတူရှိတဲ့ဖက်တွေကတော့ဒီလက်နက်ကြီးပြောင်းရှိတယ်ပုံစံကအထက်မှာရှေ့တန်းနေနေပြောင်းလို့တော့ဒီကတိုက်ပွဲနေနေတာလဲဟာကျွန်တော်တို့အထက်တက်ဖက်ချမှာစစ်ကောင်စီရဲ့တက်တက်ဖက်မှာကျွန်တော်တို့ဖယ်လောက်ရှာနေတယ်လို့ပေါ့နော်ထိုရှာရင်လည်းနည်းနည်းလေးထိတိမှုဖြစ်တယ်အလားပါပဲဟုတ်အဲ့ပုံစံမျိုးပဲဒါပေမဲ့လက်နက်ကြီးကတော့တက်ပွဲဖြစ်တဲ့နေရာကိုပြန်ပြတာမျိုးမဟုတ်ဘူးတက်ပွဲမဖြစ်ပေါ်လို့အဲ့ဒီလိုရ
လက်တလောလက်နက်ကြီးနဲ့ပြစ်ခတ်မှုတွေစီရဟရင်နဲ့ထောက်ပို့မှုတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူး။တိုက်ပွဲတည်ငြိမ်နေတဲ့ဘက်မှာရွာသူရွာသားတချို့နေရပြန်နေကြပေမဲ့လက်နက်ကြီးပစ်ခတ်တံတွေကြားနေရသေးပဲလို့လိုက်ကော်နယ်ကုန်းတာရွာခံတူကပြောပါရယ်
။အခုလို့ဆိုတော့သတ်ဆွေခံရရှိပြီးတော့လည်းတမဲချင်းနေတော့ညနေတိကျတော့ရွာထိမှာတော့ပြန်လာနေလို့ရပါပြီ။ရွာထိတ်ကတော့မှလည်းရှိရပါတော့ရွာအောက်မှာဆိုလဲဆောင်းတန်းမှာသူတို့သတ်ဆွေခံနေတော့ပဲပေါ့နော်။ ကျွန်တော်တို့အကြမ်းမှာတော့နေနေနေရတော့ဗောကျွန်တော်တို့ကနာဆင်နေရပါတော့တကယ်လို့အတန်ရွာပေါ်ဖက်ကြမ်းမယ်ဆိုတော့ကျွန်တော်တို့ကရေဖို့တော့အဆင်သင့်တော့ပြင်ထားရပါတော့တကယ်လည်းနဲ့ GFP တော့ကြမ်းနေရပါတော့တကယ်ကျွန်တော်တို့လည်းတော့နိုင်ရင်သွားခတ်တော့ရွာထဲတော့မတက်ခတ်တော့ကျွန်တော်တို့လော့ဆေရွာထဲမှာတော့နေနိုင်သေးတော့
ကင်းနေပြီနဲ့တခွင်မှာစစ်ကောင်စီတပ်ရဲ့နှိပ်ကွပ်မှုတွေကြောင့်စီးရေးပဋိပက္ခတွေဖြစ်ပွားလာတာနှစ်နှစ်ကျော်ရှိသွားပါပြီတိုက်ပွဲကြောင့်တိမ့်နဲ့ချီတဲ့စစ်ပြေးဒုက္ခတွေတွေလည်းအခုချိန်အထိအိုးအိမ်ဆွန့်ခွာဘေးလွတ်ရာကိုတိမ်းရှောင်နေရပြီးစားရေးတောက်ရေးဆေးဝါးစတဲ့အကူအညီတွေလိုအပ်နေစေဖြစ်ပါတယ်ခင်ဗျာ
ဒါကတော့ကြားပြည်နယ်တွေကအခြေအနေတချို့နဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုကိုငင်းချမ်းပြောပြသွားတာပါဆက်လက်ပြီးတော့မကွေးနဲ့စကိုင်းဘက်ကတိုက်ပွဲအခြေအနေတွေကိုကြည့်အောင်ပါမကွေးတိုင်းပေါင်းမြို့နယ်ကိုကိုစုကျေးရွာမှာစစ်ကောင်စီထောက်ခံတဲ့ပူစောထီးတွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ကလေကြောင်းကနေပစ်ခတ်တာတွေပြုလုပ်ခဲ့ပါတယ်။စကိုင်းတိုင်းခင်ဦးမြို့နယ်အင်ဘတ်ကွေ့မှာလည်းလက်နက်ကြီးထိမှန်လို့အရသာထိခိုက်ဒဏ်ရာတွေရှိခဲ့ပါတယ်။မကွေးတိုင်းနဲ့စကိုင်းတိုင်းတွင်ကတိုက်ပွဲအခြေအနေတချို့ကိုသတင်းပေးပို့ထားတာကိုတော့မတ်မြသစဉ်အောင်ကပြောပြမှာပါ။
မကွေးတိုင်းပေါင်းမြို့နယ်ကကုကုစုကြီးရွာမှာ February 22ရက်မနေ့၄နာရီလောက်ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီထောက်ခံတဲ့ပြူစောထီတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဟာမနေ့9နာရီခွဲထီ3နာရီကျော်ကြာမြင့်ခဲ့ပြီးတော့မနေ့8နာရီလောက်မှာစစ်တပ်ကရဟတ်ရင်နစီနဲ့လာရောက်ပစ်ခတ်ခဲ့တယ်လို့ဒေသခံတူကပြောပါတယ်။
ကျွန်တော်တို့မနေ့4နာရီတုန်းကစပြီးသားယူရောင်းဝင်းလေးနဲ့အလားမနေ့ကလေနေနဲ့လာပစ်ပြီးပြီးမှာလေလေလေးပြပါမနေ့ကရှစ်ခွဲလောက်မှလေရင်လာပြသွားတယ်ဗျအဲ့ဒီကျွန်တော်တို့ဒီသူတို့ရဲ့ဒီဟွာပေါ့ဒီကုတ်ကုစုနဲ့ပတ်ဝန်းကျင်သားကြီးပေါ့သူတို့ကကုတ်ကုစုကိုကျွန်တော်တို့ဒီကစီဒီအဖော်ကြီးကဝင်းမှပြူရောင်းဝင်းပြင်နေတာလေရင်ပြက်ခတ်ချေကနိုင်ဝက်လောက်တော့ကြာမယ်ဗျအဲ့တော့တော့ခုပြစ်သွားပြီကျွန်တော်တို့ကျန်နေတိုင်းကြတော့ဘောင်းဘောင်းဘောင်းနဲ့အကုန်းကိုရဲတာတော့ဝုန်းနေကြတယ်
ကုတ်ကိုစုရွာဟာစစ်တပ်အပိထောက်ခံတဲ့ပြူစောထီးကြီးရွာဖြစ်တယ်လို့လဲဒေသခံတွေကပြောပါတယ်။ဒါကြောင့်ကာကွယ်ရေးအဖွဲ့တွေကဝင်ရောက်တိုက်ခိုက်တာလို့ယူဆကြပါတယ်။တိုက်ပွဲဖြစ်ပြီးတဲ့နောက်ညနေမှာကုတ်ကိုစုကြီးရွာအနီးကရေပြာကြီးရွာမှာစစ်တပ်ကအင်အားဖြည့်တင်းနေပြီးနေမီရှင်းလင်းမှုလှုပ်ဆောင်နေတယ်လို့ဒေသခံတွေကပြောပါတယ
်။ရေပြာကိုရောက်နေပေါ့ရေပြာဆိုတာကပေါင်းမျိုးနယ်ရဲ့ဒီရပ်ကန်ရှိတဲ့ရွာပေါ့အဲ့မှာစစ်သားကားမသိနဲ့စစ်သားပေါင်းအယောက်ဦးရေ90လောက်ခမ်းမပေါ့အခုရေရွာကိုရောက်နေဒီပေါင်းစစ်သားပေါင်း90ပေါ့အဲ့လို
တိုက်ပွဲကြောင့်အနီးနားကြီးရွာကဒေသခံတွေထွက်ပြေးတိမ်းရှောင်နေရပြီးစစ်တပ်ကနေမြရှင်းလင်းလို့လာမှာကိုစိုးရိမ်နေပါတယ်ဒါကမကွေးတိုင်းကအခြေအနေပါစကိုင်းတိုင်းခင်ဦးမြို့နယ်မှာဆိုရင်လေ February 27ရက်ညပိုင်းကအင်ဘတ်ကြီးရွာလေးကိုစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်အရသာနှစ်ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်တိုက်ပွဲဖြစ်ပွားတာမရှိဘဲပစ်ခတ်တာလို့ဒေသခံတူကပြောပါတယ
်။ညကပေါ့နော်7နာရီကျော်လောက်ကနေပြီးတော့အိပတ်ရွာတဲ့ကိုကျွန်တော်လက်နက်ကြီးနဲ့ထုတာပေါ့လေ။လက်နက်ငယ်တွေနဲ့လည်းရမ်းပစ်တယ်ပေါ့။သူကလက်နက်ငယ်ဖန်ပြီးတော့30ရွယ်မျိုးသားတူကအဲ့မှာကျွန်တော်တို့ပေါကူပန်တယ်ပေါ့နော်။အသက်60လောက်ရှိတဲ့မျိုးသမီးကြီးကအိမ်ထဲမှာထိုင်းနေတာပေါ့နော်။အိမ်ထဲမှာထိုင်းနေတာကိုအိမ်ထဲကြပြီးတော့အဲ့နောက်ကျောဟိုမှန်သွားတယ်ပေါ့နော်။တိုက်ပွဲလည်းဖြစ်ပွားခြင်းမရှိဘူး။ဒါပေမဲ့သူတို့ကဒီအင်းနာကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ထုလေထုပုံမှန်လို့ထုကြတယ်ပေါ့နော်
2021ခုနှစ်တုန်းကလည်းလက်နက်ကြီးတွေပစ်ခတ်ပြီးအင်းဘက်ရွာတွေကိုလက်နက်ကြီးတွေနဲ့ကြားရောက်ပောက်ကွဲခဲ့လို့အမျိုးသားတဦးသေဆုံးခဲ့ပါတယ်အင်းဘက်ကြီးရွာဟာစစ်တပ်နေမင်းရှင်းလင်းမှုအတွင်းမှာမီးနှစ်ကြိမ်ရှို့ခံခဲ့ရပြီးနေအိမ်200ကျော်မီးလောင်ဆုံးရှုံးခဲ့တဲ့ကြီးရွာလေးဖြစ်ပါတယ်ရှင
်ဒါကတော့မကွေးနဲ့သခိုင်းတွေကတိုက်ပွဲအခြေအနေတချို့နဲ့ပတ်သက်တဲ့သတင်းပေးပို့ချက်တွေကိုမတ်မြသတင်းအောင်ပြောပြသွားတာပါဆက်လက်ပြီးတော့ကျွန်တော်ကချင်ပြည်နယ်ဘက်ကိုဆက်အောင်ပါကချင်ပြည်နယ်ဖားကန့်မြို့ကို73စီနဲ့စံတင်သွင်းတာတွေကိုစစ်ကောင်စီဘက်ကကန့်သတ်ပိတ်ပင်ထားတာကြောင့်ဈေးနှုန်းတွေမြင့်တက်လာသလိုဝယ်ယူဖို့ပါခက်ခဲလာနေတဲ့အကြောင်းဒေသခံတွေကပြောဆိုပါတယ်စံဈေးတွေမြင့်တက်လာတဲ့အခြေအနေကြောင့်အခြေခံပြည်သူတွေပုံမိုးချက်တဲလာကြောင်းပြောဆိုကြပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုအောင်အောင်ကတင်ဆက်ပေးမှာပါ
ဖားကန့်မြို့မှာ73စီနဲ့စံတင်သွင်းတာကိုပိတ်ပင်ကန့်တက်လာတာအနည်းဆုံးတစ်ပတ်ကျော်လောက်ရှိလာပါပြီလက်ရှိစစ်ဆေးပြီးတော့တားဆီးနေတဲ့နေရာဟာဖားကန့်ကာမိုင်းလန်းကနတ်မြဂိတ်မှာဖြစ်တယ်လို့နတ်မြဒေသခံတအူးကပြောပါတယ
်ဒီနတ်မြပြိုးအမ
သူတို့အမစစ်ဆေးပြီးမှစီနဲ့စံတွေအဲ့ဒါအဓိကပေါ့ဒီမှာကဒဂါလန်2000လောက်ရှိနေပါပြီအခုကစံကတော့3000ကျော်ပါအခုဆိုဓမ္မငโกကလေးကလှောင်ထားတာမျှစားတာပေါ့လို့ပြောထားတာပါ လမ်းတစ်လျှောက်အနည်းဆုံး300လောက်ကနေတားဆီးပိတ်ပင်နေတယ်လို့ဒေသခံအမျိုးသမီးတဦးကပြောပါတယ
်။အဲ့ဒီနတ်ရာဒိတ်ကရဲပြီးလို့ရှိရင်ဘက်ကကိုတက်လာတဲ့အာမရံဆောင်ဒိတ်ပေါ့နော်။အဲ့ဒီအရင်ပြီးလို့ရှိရင်လည်းမြစ်ချနာကြီးတက်နေသလိုရှိရင်တော့ဒီ27မိုင်ဒိတ်ပေါ့နော်။အဲ့မှာတော့73စီတာမကအောင်ပေါ့နော်။ဘာလို့ဆန်ရောပေါ့။ဆန်ရောတော့မသိခိုင်းဘူးပေါ့။
ဒီလိုတင်သွင်းရင်းပိတ်ပင်လိုက်တာကြောင့်ဆန်တဲ့73စီဈေးတွေမြင့်တက်လာတယ်လို့တချို့မိသားစုတွေမှာအချက်အတည်းရှိလာနေတယ်လို့လည်းဆက်ပြောပါရတယ်
။ခုဒီမှာဘက်ကမှာဆိုလို့ရှိရင်ကန်ဆယ်လုပ်ဖို့တသိန်းရှိနေပြီ။ကန်ကျန်းတော့ဆီကကျွန်တော်တို့ရိုးရိုးဆန်ကျန်းအဲ့ဒါကိုအုံတောင်းနေပြီ။တက်စီပလီတာမဟုတ်ဘဲနဲ့ဟိုပလင်းတွေအဲပလင်းအဲ့ဒီပလင်းကိုဆို8000တောင်းဖြစ်သွားတယ်။အရင်ကတော့တပလင်းကိုဆိုလို့ရှိရင်3000ပေါ့နော်။ဆန်ဝယ်ခြင်းပေမဲ့လည်းဆန်ဝယ်လို့မရဘူး။အဲ့ခါကျတော့ဒီသားစုတစ်ခုမှဆိုလို့ရှိရင်တရက်ကို3နတ်စား4နတ်စားချပေါ့အတတ်နိုင်ဆုံးပေါ့ချွေတာတာပေါ့နော်ချွေတာတဲ့နေသားရှိတယ
်။ဆိုင်းတောင်ရွာကဒေသခံတဦးကလည်းလက်ရှိ73စီနဲ့ဆန်စီအခြေအနေကိုအခုလိုပြောပါရတယ
်။လုံခဲ့တဲ့5ရက်6လောက်ပေါ့နော်။အဲ့လုံကဆိုလို့ရှိရင်ဟိုကတကာလာကို1000လောက်ရှိတယ်ဗျာ။ဒေသစီတကာလာ1000ချားလို့တော့မရဘူး။ဒီကျလာပဲရတယ်ဒီကျအဲ့တော့ပရီမီယံတော့အဲ့ဒါဝယ်လို့တော့ရတယ်။တက္ကစီကဝယ်လို့တော့မရဘူး။ဆိုင်းနေကြတာ။နောက်ဆန်ကတိတ်ကိုတသိန်းပေါင်းနဲ့ကျော်ရတယ်။ခါတိုင်းကတော့6000-9000အခုအတိတ်
ဒေတာကန်တွေကတော့ဘာကြောင့်ပိတ်တယ်ဆိုတာကိုမသိကြောင်းပြောဆိုပြီးဒေတာရင်းသတင်းမီဒီယာတွေမှာတော့ကချင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးအမိန့်နဲ့ပိတ်တာဖြစ်ကြောင်းဖော်ပြပါရယ်ဖားကန့်မျိုးကမြို့မိမျိုးဖားတူကတော့ဖားကန့်မှာဖြစ်ပေါ်နေတဲ့အခြေအနေအပေါ်အခုလိုသုံးသပ်ပြောဆိုပါရယ်ခြေထဲ
ကတိတ်မကောင်းလို့ပြောဖားကလည်းဒီပွားကြီးဟာဒီပိတ်တာခိုက်တာလေးလက်ရှိကလေးအနည်းအားဖြင့်ဖြစ်သွားတဲ့ဆိုင်တောင်လေးခါလာဖြစ်သွားလို့ရှိတယ်နောက်ဒီလူတပ်မှုတွေကခဏဖြစ်တယ်အခုလည်းဖြစ်နေလို့ကြားရတဲ့ဖက်ကမှာ
ဖက်ကမျိုးနဲ့အတွင်းမှာကချင်လူမျိုးရေးအဖွဲ့နဲ့ဒေတာကန် PDF ပူပေါင်းတက်တွေကစစ်ကောင်စီတက်စကန်နဲ့ရဲစကန်ကိုမကြာခဏပြစ်ခတ်တိုက်ခိုက်တာတွေရှိသလိုလက်တယ်မပေါ်တဲ့တပ်ဖြတ်မှုတွေလည်းမကြာခဏဖြစ်ပွားနေတာပါပြီးခဲ့တဲ့နှစ်ကုန်ပိုင်းကလည်းဖက်ကမျိုးကို73စီနဲ့စံတင်သွင်းတာတွေကိုပိတ်ပင်ခဲ့တာကြောင့်73စီပြက်လက်တာတွေရှိခဲ့သလိုစံစည်းတွေလည်းမြင့်တက်ခဲ့ဘူးပါတယ်ခင်ဗျာ
ဖာကံဘက်ကအချင်းအနေသတင်းပေးဖို့ချက်ကိုကိုအောင်အောင်ပြောပြသွားတာပါဆက်လက်ပြီးတော့ကချင်နှစ်ချင်းအတင်းတော်ဥက္ကဋ္ဌဟောင်းရဲ့တရားရေးရင်ဆိုင်နေရတဲ့အကြောင်းတင်ပြပါအောင်မယ်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလဇန်ပိုင်းကစစ်ကောင်စီကဖမ်းသီးထိန်းသိမ်းထားတဲ့ကချင်နှစ်ချင်းအတင်းတော်ဥက္ကဋ္ဌဟောင်းတိတ်ခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွမ်ကိုအကြမ်းဖက်မှုဥပဒေနဲ့ဆွဲဆိုထားတဲ့အမှုအတွက်မနေ့ကရုံးထုတ်စစ်ဆေးခဲ့ပါတယ်ကနဦးစစ်ဆေးနေတဲ့ပုံမှန်71တင့်နဲ့ပုံမှန်905ကာကြီးပုံမှန်နှစ်ခုအတွက်လာမယ့်ရုံးချင်းမှာဆွဲချက်တင်တဲ့မတင်တဲ့ဆုံးဖြတ်ချက်ရှိနေတယ်လို့လည်းသိရပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုဇော်ဝင်းလှိုင်ပြောပြမှာပ
ါမနစ်ဒီဇင်ဘာ5ရက်မနက်9:00ခန်းကထက်နေကန်ကိုစေးသွာကူဖို့မန္တလေးအပြည်ပြည်ဆိုင်ရာလေစိတ်မှာဒေါက်တာကလမ်ဆန်ဆန်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမေးမြန်းစရာရှိလို့ဆိုပြီးဖမ်းဆီးခဲ့တာပါပြီးခဲ့တဲ့ဇန်နဝါရီ17ရက်မှာတော့ပုံမှုသူအောင်စော်ဆိုသူကမြစ်ကြီးနားရဲစခန်းမှာမတရားအတင်းဆက်သွယ်မှုဥပဒေပုံမှန်စက်ခွန်မြင်းဆောင်1တက်မတော်ကိုအကြီးညိုပြက်အောင်တွေးထိုးလုံဆော်မှု905ကကြီးတို့နဲ့အမှုဖွင့်ခဲ့ပြီးတရားရင်ဆိုင်နေရတာဖြစ်ပါတယ်ထပ်တိုးလိုက်တဲ့အကြမ်းဖက်မှုဥပဒေပုံမှန်52ကကြီးဆွဲချက်ကိုတော့မနေ့ကပထမဆုံးအကြိမ်ရုံးထုတ်စစ်ဆေးနေတယ်လို့ရှင်းနေဖြစ်သူကပြောပါတယ
်အတူတူပဲတရားလိုကတော့ဟိုပုံမှန်တွေနဲ့အတူတူပဲတရားလိုကပုံမှန်သူအောင်စွားနဲ့ပြမှာပဲသူကတရားလိုစလုပ်တယ်သူကိုစစ်တယ်ပြီလို့ရှိရင်စက်တည်တည်နေရောက်3ရောက်စစ်တာပေါ့မနေရတော့ဟုတ
်ကနဦးဆွဲဆိုထားတဲ့ပုံမှန်စက်ခွန်မြင်းဆောင်တင်တဲ့ပုံမှန်905ကကြီးပုံမှန်နှစ်ခုအတွက်လဲမနေ့ကစစ်စစ်ကြားနာမှုတွေလုပ်ပြီးအမှုနှစ်ခုစလုံးကိုဆွဲချက်တင်တဲ့မတင်တဲ့နှစ်ဖက်လျှောက်လဲချက်ပေးခဲ့တယ်လို့သိရပါတယ်လာမယ့်ရုံးချိန်မှာတော့အဲ့ဒီနှမှုကိုဆွဲချက်တင်မှုလက်ခံမခံဆိုတာတရားရုံးကအမိန့်ချမယ်လို့ရှင်းနေကပြောပါတယ
်ကျမတို့ဘက်ကတော့ဟိုကဆွဲချက်မတင်တဲ့ကြောင့်ရှောက်လက်ချက်တင်တာပေါ့ရှင်ရုံးချက်တော့အတူပဲအားလုံး27ရက်နေ့မှာအဲ့ဒါကြတော့အမိန့်ချမလိမ့်မယ်ဆွဲချက်တင်လားမတင်လားပေါ့ဆွဲချက်တင်တယ်တင်တယ်မတင်လို့ဆိုတာတော့တရားကြီးကဆုံးဖြတ်မှာပါရှင
်ကျမကြီးမကောင်းတာကြောင့်စစ်စစ်ဖို့တွားချိန်မှာအခုလိုဖမ်းဆီးခံခဲ့ရတဲ့ဒေါက်တာကလမ်ဆမ်ဆောင်ရဲ့ကျမကြီးအခြေအနေနဲ့ပတ်သက်လို့မိသားစုဘက်ကစိတ်ပူနေပါတယ်လက်ရှိအချိန်ထိမိသားစုနဲ့တွေ့ခွင့်မရသေးဘူးလို့မိသားစုဝင်တဦးက VOE ကိုပြောပါတယ်။ကချင်လူလူအကြားဩဇာတိတ်ကမကြီးမားတဲ့ဒေါက်တာကလမ်ဆန်ဆန်ကိုမြစ်ကြီးနားထောင်မှာချုပ်နှောင်ထားတာပါ။ဒေါက်တာကလမ်ဆန်ဆန်ဟာ KIA ဌာနချုပ်ရှိရာလိုင်ဇာကိုတွားရောက်ပြီး KIA ထိပ်သီးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တာကြောင့်ဖမ်းဆီးအရေးယူခံရတာလို့နှိဆက်သူတွေကပြောပါတယ်။ ဒါနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကိုမေးမြန်းမိမဲ့ပြန်လည်ဖြေဆိုတာမရှိသေးပါဘူး KBC ဘက်ကတော့ဆရာတော်လွတ်မြောက်ရေးအတွက်ကော်မတီတရားဖွဲ့ပြီးတဲ့နောက်ဆရာတော်နဲ့တွေ့ဆုံခွင့်ရရေးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဘက်ကိုစာပို့ထားပေမဲ့အခုချိန်ထိအကြောင်းပြန်တာမရှိသေးဘူးလို့ KBC တာဝန်ရှိသူတူကပြောပါတယ်တိခါတော်ရဆရာဒေါက်တာကလမ်ဆမ်ဆန်ဟာ KBC ရဲ့အထွေထွေအတွင်းမှုချုပ်နဲ့အကွက်ထတာဝန်တွေကိုယူခဲ့သူဖြစ်ပြီးပြီးခဲ့တဲ့အော်တိုဘာလကကချင်နစ်ချင်းခရိယံအဖွဲ့ KBC ရဲ့အထူးကြံပေးပုဂ္ဂိုလ်ဖြစ်ခန့်အပ်ခံထားရတာပါလူနည်းစုတိုင်းရင်းသားတွေအပေါ်မြန်မာစစ်တပ်ကဘာသာရေးလွတ်လပ်ခွင့်ဖိနှိပ်မှုနဲ့ပတ်သက်ပြီး2019ခုနှစ်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအမေရိကန်ပြည်ထောင်စုအိမ်ပြူတော်မှာကိုယ်တိုင်တွားရောက်တင်ပြခဲ့သူလည်းဖြစ်ပါတယ်အဲ့ဒါအတွက်လည်းအဲ့ဒီအချိန်တုန်းကသူ့ကိုမြန်မာစစ်တပ်ကတရားစွဲဆိုခဲ့ပြီးနောက်ပိုင်းအမှုပြန်ရုပ်သိမ်းပေးခဲ့ပါတယ်ဒေါက်တာကလမ်ဆန်ဆန်ကိုပြန်လွတ်ပေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့တောင်းဆိုတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကလည်း Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ခင်ဗျာ
။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုဇော်ဝင်းလိုင်းပြောပြသွားတာပါ။ VO ရဲ့ဗုဒ္ဓဟူးနေ့ညဘက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မကြာမီအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြမှာဖြစ်တဲ့အတွက်ဆက်လက်ကြည့်ရှုစောင့်မျှော်နားဆင်နိုင်ပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့ဗုဒ္ဓဦးနေညဘက်အတန်လွင့်အစီအစဉ်တွေကိုလိုင်းနိုမီတာ31 kHz 9833ညလိုင်းနိုမီတာ32 kHz 9303ညလိုင်းနိုမီတာ51 kHz 5885တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမရေးသုံးသချက်လူလူနဲ့ကျမ်းမာရေးအားကစားကဏ္ဍတွေကိုဇက်လိုက်ဇက်တိုက်ထုတ်လွှင့်သွားမှာပါအခုပထမအဦးဆုံးအနေနဲ့ကတော့မြမရေးသုံးသချက်အစီအစဉ်ကိုဦးစွာတင်ဆက်ပါမယ်ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကထောက်ခံအားပေးမှုတွေပုံမရရှိလာတဲ့အတွက်ဆက်အနာရှင်အုပ်စိုးမှုကိုလက်သင့်မခံလိုသူတွေအတွက်အတက်ဝမ်းမြောက်နေကြပေမဲ့အကူအညီတွေဒီအကူအညီတွေပေးမဲ့ကိစ္စတွေဟာဘယ်လောက်အထိပုံမမိခိုအားထားလောက်ပါသလဲမြန်မာအရေးကိုမျက်ချိန်မပြတ်အနီးကပ်စောင့်ကြည့်သုံးသပ်နေတဲ့ David Medicine နဲ့ဦးကျော်ဇန်သာတို့ဆွေးနွေးသုံးသပ်ကြပါတယ်
David Medicine ခင်ဗျာအခုမြန်မာနိုင်ငံမှာဆီယနာသိမ်းနေတာနှစ်နှစ်ဆိုတော့ဆီယနာသိမ်းတာကိုခုခံတွန်းလှန်မှုလည်းပဲနှစ်နှစ်ကျော်ခဲ့ပြီဖြစ်ပါတယ်ဒီကမှာတစ်ဖက်ဖက်ကအောင်မြင်မှုရနိုင်တဲ့အလားအလာများရှိနေလားဆိုတာကိုအရင်နည်းနည်းပြောကြည့်အောင်ခင်ဗျာ
I mean looking at it over 2 years
ဒီကနေ့နည်းကိုကြည့်ရင်တွန်းလှန်ရေးလို့ရှာမှုပုံမကျေပြန့်လာခဲ့ပါတယ် February 2021ကစပြီးထင်ခဲ့တာတည်းအောင်မြင်မှုတွေလည်းအများကြီးရှာရှိခဲ့ပါတယ်ဒါပေမဲ့တစ်ဖက်ဖက်ကအမှန်တကယ်အောင်မြင်မယ်ဆိုတော့မပြောနိုင်ပါဘူးဘက်ခွဲရတာတော့နည်းနည်းရှိရှိတွေ့ရှိနေပါသေးတယ်စစ်ကောင်စီစံချေဘက်ကအုပ်စုဝဲတွေရည်မှန်းချက်ကွဲလွန်မှုတွေရှိနေတာတိတ်မပြတ်သားပါဘူ
းဒါပေမဲ့ NUG ဘက်ကတော့နိုင်ငံတကာထောက်ခံမှုတွေအများကြီးရနေပါတယ်အမေရိကန်ဆိုအားဆိုရင် NUG ရုံးကောင်ကိုလက်ခံပြီးတော့ဖွင့်လှစ်ပေးခဲ့ပါတယ
် quite significant symbolically and I
think it's symbolically အတွင်တန်းအပြည့်လောကအရေးပါပါတယ်အန်ယူဂျီဟာနိုင်ငံတော်များမှာကုစလေယုံဖွင့်ခွင့်ရရှိထားတဲ့အထက်မှာဝါရှင်တန်မြို့တော်ကတော့အရေးကြီးဆုံးဖြစ်ပါတယ်ဒီရောဟာတန်မာယုံဖြစ်တဲ့အတွက်တန်ကင်းတမန်ကင်းကိစ္စတွေကိုဆောင်ရွက်နိုင်မှာဖြစ်ပါတယ်ဒါပေမဲ့မြန်မာပြည်ထဲမှာဖြစ်နေတဲ့တပ်ဖွဲ့အခြေအနေကိုပြောင်းလဲစေနိုင်မှာမဟုတ်ပါဘူးတနည်းအားဖြင့်နိုင်ငံတွေမှာယုံဖွင့်ခွင့်ပေးတာအန်ယူဂျီအစိုးရပေါ်ယုံကြည်မှုရှိရဆိုတာပြသလိုက်တာပါဒါပေမဲ့ပြည်ရင်းကိုလက်ကြည့်လိုက်မယ်ဆိုရင်စကိုင်းခရင်ပြည်နယ်နဲ့အခြားဒေသတော်တော်များမှာစစ်ဖြစ်နေရပြီးမှချက်ချင်းပြောင်းလဲနိုင်မှာမဟုတ်ပါဘူးဒါကရေရှိတိုက်ပွဲပါဒီအချိန်မှာအန်ယူဂျီလောက်ရမှာကစစ်ကောင်စီတွန်းလှန်ရေးအင်အားစုတွေအားလုံး EAO တွေတပိတ်ကော်မတီတွေစတွေအားလုံး ਨੇ ပုံမှန်ပူးပေါင်းဆောင်ရည်ပဲဖြစ်ပါတယ
်အခုလို NUG ကိုယုံဖွင့်ခွင့်ပြလိုက်တာဟာ NUG ကိုတည်ဝင်အစိုးရအဖြစ်အစည်းအမတ်ပြုလိုက်တာလား
it's certainly not a legal recognition
ဒီအဝင်တိမပြူတာတေးကြပါတယ်ဒါအနည်းငယ်တစ်ချက်လောက်တာပါအသွင်သဏ္ဍာန်သဘောပါဝါရှင်တန်ရုံးပွင့်ပြီးလက်တွေ့မှာအစည်းအဝေးတွေတွေ့ဆုံမှုတွေလုပ်နိုင်ပါတယ် de facto representative ပါတည်ဝင်ဟုတ်သည်ဖြစ်စီမဟုတ်သည်ဖြစ်စီကိုစားပြုနေတယ်ဆိုတဲ့သဘောလည်းဖြစ်ပါတယ် သူ့ရဲ့ရေးပါမှုကိုတော့ရှော့တွက်လို့မရပါဘူး။အခုချိန်ထိအမေရိကန်ဟာ NUG နဲ့ EU တွေစေအစုစန့်ကျင်ရေးအဖွဲ့တွေကိုစာနာမှုအကူအညီတွေလူမှုဖွဲ့စည်းတွေမီဒီယာတွေကိုအများဆုံးအကူအညီပေးနေသူပါ။ဒါတွေကတိတ်ကိုအပြည့်အစုံစောင့်ပါတယ
်။ဖိုင်နန်ရှယ်ချူလာလမွန်တက်ကဘာမခတ်တီကင်းနကရေးထားတာတွေ့ရပါတယ်။တကယ်လို့ NUG ကသာစန့်ကျင်တွန်းလှန်ရေးအင်အားစုတွေအားလုံးကိုစူးစီးထိန်းချုပ်ပြီးစီကန်စနစ်ကြတဲ့စီရာတရားထူထောင်နိုင်တဲ့ဆိုရင်တော်ရင်မှုတော်ခံမှုရှိရှိဆောင်ရွက်နိုင်မယ်ဆိုရင်အင်္ဂလာအကူအညီထိတိယောက်ပိုရလာနိုင်တယ်လက်နက်ပစ္စည်းတော်အကူအညီရနိုင်တယ်လို့သူကသုံးသပ်ထားပါတယ်ဒီပစ်သဘောတူသလားရော
I think it's a great idea but try and make that a
practice အဲ့ဒီသုံးသပ်ချက်အလွန်ကောင်းတဲ့အယူအဆပါတကယ်လို့ဖြစ်လာနိုင်တယ်ကြိုးစားသင့်ပါတယ်ဒါသိပြည်သဘောဆောင်တဲ့ရေးသားချက်ပါဒါပေမဲ့အခြေအနေကရှုပ်ထွေးပါတယ်ကျွန်တော်ကပရိုဖက်ဆာတတိနဲ့သဘောကိုလည်းတာမဟုတ်ပါဘူးဒီအခြေအနေမျိုးဖြစ်လာအောင်တောက်ဆမှုတွေလည်းရှိနေတာအစောပိုင်းကတည်းကပါဒါပေမဲ့အဲ့ဒီလိုပူပေါင်းစုစည်းမှုတစ်ခုတည်းသောဖြူဟာထူထောင်နိုင်မှုကိစ္စတွေဟာဖြစ်မလာနိုင်သေးပါဘူးစစ်ကောင်စီစန့်ကျင်ရေးလှုပ်ရှားမှုဟာမူလကလေးကသဘောတဘာဝကွဲပြားနေပါတယ်ဒါကိုနောက်နိုင်ငံတွေကနားမလည်ကြပါဘူးသူတို့မျှော်လင့်တယ်လို့လည်းဖြစ်မလာနိုင်ပါဘူ
းဘာကြောင့်မဖြစ်နိုင်냐လဲဆိုတာပြောပါအောင်ရ
Because most of the EAOs have their own agendas they have their own aspirations they have their own
ဘာကြောင့်လဲဆိုတော့ EAO တွေအများစုမှာသူတို့ကိုယ်ပိုင်အစီအစဉ်အသီးသီးရှိကြပါတယ်သူတို့ကိုယ်ပိုင်မြန်မှန်းချက်တိကျမတူညီတဲ့အခြေအနေတွေမှာရှိနေကြတာပါသူတို့အင်အားနဲ့သူတို့ရှိနေတာပါသူတို့ယုံကြည်လက်ခံနိုင်လောက်တဲ့နိုင်ငံရေးစီးခိုင်မာမှုအန်ယူဂျီမှာမရှိပါဘူးသူတို့လုံနိုင်တာကအားလုံးတပေါင်းစု Unified Front ကိုဘယ်လိုဖွဲ့စည်းဖို့ငါတို့ဘယ်လိုပါဝင်ကူညီရမလဲဘယ်လိုလက်တွဲစောင့်ကြမလဲဆိုတာပဲဖြစ်ပါတယ် EU တော်တော်များကအန်ယူဂျီကို NLD ရဲ့ဖန်တီးမှုတစ်ခုလို့မြင်ကြပါတယ်သူတို့ကအာဏာမသိခင်က NLD ကိုမချင်မနှက်ဖြစ်ခဲ့ကြတာပါနောက် PDF အားလုံးကလည်း NUG အောင်မှမရှိပဲသူတို့အမိတ်အာဏာထိချုပ်မှုနဲ့သူတို့ရှိနေကြတာပါခြုံပြောရရင်သူတို့ကြားကျင်တဲ့စကားနဲ့တကယ်လက်တွေ့ဖြစ်နေတာကြားမှာအကွာအဟရှိနေပါတယ
်အချို့ကလည်းသုံးသပ်ကြပါတယ် NUG အစိုးရကယခင်ကဘယ်ဗမာကြီးစုသောအစိုးရနဲ့မှအခုလောက်နီနီကကယုံကြည်ဆက်ဆံမှုမရှိကြဘူးလို့သုံးသပ်ထားတွေ့ရပါတယ်ဒီသုံးသပ်ချက်အပေါ်ကဒေးဗစ်အနေနဲ့တစုံတရာ
I would reject any analysis that claims that the NUG
စကောစီကိုစန့်ကျင်နေတဲ့အင်အားစုတွေအားလုံး NUG နဲ့ပူးပေါင်းနေတယ်ဆိုတဲ့သုံးသပ်ချက်အားလုံးကိုကျွန်တော်ညင်းပါတယ်။ဒါလက်တွေ့မှာတကယ်မဟုတ်ပါဘူး။ဆွေးနွေးညီနဲမှုတွေပုံမှန်လည်းပြောဆိုဆက်ဆံမှုတွေပုံစံမျိုးစုံနဲ့ပူးပေါင်းဆောင်မှုတွေဒါပေမဲ့တိုင်းရင်းသားတွေအားလုံးတစ်ထက်တည်းသဘောတူညီမှုတွေရခိုင်ကမကျေစုရရှိနေပြီဆိုတာကတော့မဟုတ်သေးပါဘူး။သူတို့ဟာ NUG နဲ့ညီညွတ်မှုအတွက်တနည်းနည်းကန့်ညီမှုရှိကြတာတွေတော့ဟုတ်ပါတယ်စစ်ကောင်စီကိုမုန်းတီးတာစစ်တပ်နဲ့မင်းအောင်လှိုင်ကိုမုန်းတီးတာဒါတွေကတော့တူညီကြပါတယ် NUG ရဲ့ထိ ंछ ုပ်ကုကဲမှုအမိတ်အာဏာအောက်မှာတပေါင်းတစ်စီးရဲ့ရှိနေတယ်ဆိုရင်တော့ဒါမှားပါတယ်အဲ့ဒီလိုဖြစ်နေပြီလို့ပြောဆိုရေးသားနေကြသူတွေပညာရှင်သုတေသီတွေဂျာနယ်လစ်တွေဘယ်သူပဲဖြစ်ဖြစ်နောက်ပြန်ဆုတ်ပြီးငါတို့ဟာဝါရပြတ်မှုတွေလုပ်နေတာပါလားရှုပ်ထွေးတဲ့တကက်ဖြစ်ရမှန်တွေကိုတင်ပြနေတာဟုတ်ရဲ့လားလို့ဆန်းစစ်ကြည့်တင်ပါတယ
်ချိန်ထဲမှာပဲပြည်သူ့မကလူမျိုးရေးကောင်စီကလည်းပဲ resolution ချမှတ်လိုက်တယ်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ပေါ်လေကာလအတန်ကြာအတွင်းမှာပထမဆုံးချမှတ်တာဖြစ်ပါတယ်စစ်ကောင်စီကသိအကွာထားပြုနေတဲ့တရုတ်တို့ရုရှားတို့ကတော့မှဒီကိစ္စမှာမကန့်မပဲလက်ဆံပေးကြရလို့ဆိုပါတယ်ဆိုဒါလည်းအပေါ်ယံပဲလား
I think it's definitely symbolic the fact that they
ဒါပေါ်ရန်တော့ symbolic ပဲဆိုတာအသေးချပဲလို့ကျွန်တော်ထင်ပါတယ်။အများပြောတဲ့တရုတ်နဲ့ရုရှားတို့မမပြေပဲလက်ဆောင်ရခဲ့တယ်ဆိုတော့လည်းအကြောင်းမျိုးရှိပါတယ်။ကမ္ဘာမှာဖြစ်ပျက်နေတာလို့အများကြီးပါ။တရုတ်ကမမပြေတာစစ်ကောင်စီရဲ့လုပ်ရက်ပေါ်တိတ်အမြင်မကြည့်လို့တုံးသက်သူတချို့ကပြောနေကြပါတယ်။ဒီလိုသာဆိုရင်တော့အပြည့်သဘောဆောင်တဲ့ကိစ္စဖြစ်နိုင်ပါတယ်။ကုလသမဂ္ဂဆုံးဖြတ်ချက်ချမှတ်ခဲ့တာကမ္ဘာမှာအများကြီးပါ။ဒါပေမဲ့ဘာဖြစ်နေလဲဆိုတော့ဆုံးဖြတ်ချက်ချပြီးရပိုင်းကျမ်းမှာတကယ်လက်တွေ့ခြေနေကစူးစူးဝါပြဖြစ်သွားတာဒီမကြာခဏတွေ့ရပါတယ်။လူညွေးကောင်စီကလည်းအခုကမ္ဘာခြေနေမှာအခိုင်အမာအားထားလောက်တဲ့အနေအထားမရှိပါဘူး။အခုချက်မှတ်လိုက်တဲ့ဆုံးဖြတ်ချက်ကလည်းရှော့ရှော့ပေါ့ပေါ့ချက်မှတ်ထားတဲ့ဆုံးဖြတ်ချက်သာဖြစ်ပါတယ်။မြန်မာပြည်သူတွေရဲ့လက်တွေ့ခံစားနေရတဲ့ဆင်းရဲဒုက္ခတွေဆန္ဒမှုလိုအပ်ချက်တွေကတော့စူးစူးဝါရှိနေစေဖြစ်ပါတယ်။ဆိုတော့စစ်ကောင်စီကိုစန့်ကျင်နေတဲ့ဗဟင်အားစုကမှဒါကိုကြီးမားတဲ့အောင်မြင်မှုတရားဖြစ်ယူဆနိုင်မယ်မဟုတ်ပါဘူး။
အော်ဒီကြီးရဲ့နိုင်ငံတော်အဖွဲ့အစည်းစီးနင်းမှာထဲရမှာတော့အာဆီယံပဲဖြစ်ပါတယ်။အာဆီယံမှာလည်းအင်ဒိုနီးရှားခေါင်းဆောင်ဖြစ်လာပြီးတဲ့နောက်မှာလေသံပို့ပြီးတော့တင့်လာတဲ့ဆိုပြီးတော့လူများဒေါ်လေးအားထားမျှော်လင့်နေကြပါတယ်။
I don't see that there's going to be any renewed ASEAN energy.
ကိုမြန်မာပြည်သနာအတွက်လိုအပ်ချက်နဲ့ကန့်ညီမဲ့ခွန်အားတွေတစုံတရာအာဆီယံမှာရှိလာဖို့ကျွန်တော်မမြင်မိပါဘူး။တချို့ကတော့အင်ဒိုနီးရှားအလားလာကောင်းနိုင်မယ်လို့မျှော်လင့်နေပါတယ်။ကျွန်တော်ကတော့ထူးပေါက်ကျော်လွှမ်းနိုင်မယ့်အခြေအနေအလားလာမတွေ့ပါဘူး။ဘယ်တော့မှလည်းဖော်ဝင်နိုင်ငံတွေရဲ့ပြည်ရင်းပြဿနာကိုဖြေရှင်းပေးနိုင်တဲ့ဒေသဆိုင်ရာ positive ကမဟုတ်ခဲ့ပါဘူး။အခုအင်ဒိုနီးရှားဥက္ကဋ္ဌဖြစ်လာတော့ကောင်းတဲ့ချက်ပြမှုတွေကြီးညာချက်တွေထုတ်ပါတယ်ဒါပေမဲ့ဘာလို့နိုင်မှာလဲစစ်ကောင်စီနဲ့မင်းအောင်လှိုင်ကအာဆီယံနဲ့အပေးအယူမလုပ်ချင်ပါဘူးပြီးခဲ့တဲ့နှစ်နှစ်အတွင်းရှင်းရှင်းလင်းလင်းပြတ်တာပြီးသားပါကျွန်တော်တို့ထပ်ပြောချင်ပါတယ်ကျွန်တော်တို့တွေတရင်သမားတွေတုံးသက်ရေးသားကြတဲ့အခါမှာမြန်မာပြည်ရင်းကိုပဲအဓိကထားကြီးစုတုံးသက်ကြရမှာဖြစ်ပါတယ်ပြဿနာကပြည်ရင်းမှာဖြစ်နေတာပါပြည်လမ်းမှုရရှိရေးအတွက်အခြေအနေဟာပြည်ရင်းမှာပဲရှိနေတာပါဝါရှင်တန်မြို့တော်ကမ်းမို့ပေးခြင်းတော့မှအခြေပြုတဲ့ဖွဲ့စည်းတွေဒေသဆိုင်ရာဖွဲ့စည်းတွေမှာရှာဖွေလို့မရပါဘူ
း။နောက်ဆုံးတော့ဘယ်သူမှအတိအကျသိနိုင်မှမဟုတ်ဘူးဆိုရဲမိကုန်းတစ်ခုကိုကျွန်တော်မေးချင်ပါတယ်။အဘယ်ပြောပြောဒေးဗစ်ကမြန်မာနိုင်ငံအရေးကိုနိမ့်နိမ့်ကကစောင့်ကြည့်နေတဲ့လူဖြစ်တဲ့ကြောင့်လည်းဖြည့်ကြည့်ပါဦးခင်ဗျာဒီမိကုန်းဒီပြည်ပခါဟာဘယ်တော့ရှုံနေမယ်လို့ထင်လဲ။မြန်မာပြည်သူရဲ့ခံစားနေရတဲ့ဒီဘေးဒုက္ခတွေဘယ်တော့လွတ်မြောက်မယ်ဘယ်တော့နိုင်ငံမှုရကြမလဲဆိုတော့နောက်ဆုံးသုံးသပ်ပေးပါခင်ဗျာ။
I don't think anyone knows. I think that the way that I see
ဘယ်သူမှသိလိမ့်မယ်မထင်ပါဘူးကျွန်တော်အမြင်ကလည်းတိတ်မပြည့်စုံပါဘူးပြီးတော့စစ်တပ်ကမြန်မာပြည်သူတွေကိုရက်စက်မှုတွေကျွလို့နေတာကိုအခြေခံသုံးသပ်မှာဆိုတော့ဒီအခြေအနေကနေအဓိကအပြောင်းလဲတဲ့ဖြစ်သွားနိုင်စရာမတွေ့ပါဘူး2023မှာတစ်ဖက်ဖက်ကအပြန့်အသအနိုင်ရမယ်လို့ဘယ်သူမှမပြောနိုင်ပါဘူးဒါကနိုင်ငံတစ်ခုနဲ့တစ်ခုအကြားဖြစ်ပွားနေတဲ့စစ်ပွဲလည်းမဟုတ်ပါဘူးဖြစ်ရတဲ့အကြောင်းအရာတွေကိုရှင်းရှင်းလင်းလင်းသိတာလေအဲ့ဒီလိုနိုင်ငံကြီးဖြစ်တဲ့စစ်ပွဲတွေကိုတော့မှခရစ်စမတ်မှာအဆုံးသတ်မယ်ဘယ်ချိန်ပြီးပြတ်မယ်ဆိုတာပြောရတိတ်ခက်ပါတယ်မြန်မာနိုင်ငံပြည်ရင်းပြည်ကတ်တွေမှာအပြောင်းလဲဖြစ်စေတဲ့အခြေအနေတွေအကြောင်းတရားတွေအများအပြားရှိနေပါတယ်နိုင်ငံရဲ့စိတ်ပိုင်းအများအပြားမှာလည်းရှိနေပါတယ်ဆိုတော့စစ်ချက်လက်ချက်ပြောနိုင်တဲ့ခံမှန်းချက်ကတော့ပြည်ပကတ်တွေချမ်းမှာပြည်သူလူထုတွေစိရင်ဒုက္ခဆက်လက်ကြုံတွေ့နေကြရအောင်မယ်ဆိုတာပဲဖြစ်ပါတယ်စီးပွားရေးလည်းပုံမူချက်တဲလာမယ်နောက်တစ်ခုကရန်ကုန်မန္တလေးနဲ့နေပြည်တော်ဆက်တဲ့မျိုးကြီးတွေကလူတွေကြားသဘောကိုလမ်းမှုတွေလည်းဖြစ်လာနိုင်ပါသေးတယ်။အဲဒီမှာလူတချို့ကပြိပခတ်ထူပြောတဲ့ဒေသတွေကအချိန်နဲ့မတူတဲ့ပုံစံမျိုးနဲ့ဆက်လက်ရှင်သန်ရက်တည်းလှုပ်ဆောင်ရတဲ့သူတွေပါ။နောက်ဆုံးချုပ်ပြောရရင်တော့ခက်ခဲဒုက္ခတွေကလွတ်မြောက်ဖို့လမ်းစာမမြင်ရသေးဘူးလို့ပဲစိတ်မကောင်းစွာနဲ့ပြောချင်ပါတယ်ခင်ဗျာ။
ဒါကတော့ဦးကျော်စန်းသာအပတ်စဉ်တင်ဆက်တဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါမြမအရေးလေးလာသူဒေးဗစ်မက်ဒီဆင်နဲ့အတူလေးလာသုံးသပ်တင်ပြခဲ့တာဖြစ်ပါတယ်ဆက်လက်ပြီးတော့လူလူနဲ့ဂျမ်းမာရေးအာကစားကဏ္ဍတွေကိုအစားတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းမှုရှိပါသေးတယ်အခုတော့ဒေါက်တာတန်းစောအပတ်စဉ်တင်ဆက်တဲ့လူလူနဲ့ဂျမ်းမာရေးအစီအစဉ်ကိုတင်ပြပါမယ်ဒီတစ်ပတ်အတွက်လေကောင်းယောဂါကိုကြိုတင်ကာကွယ်ထားနိုင်စေဖို့နဲ့ဖြစ်ခဲ့လို့ရှိရင်လဲယောဂါနုစဉ်ကလေးကကုသမှုခံယူစေဖို့အတွက်လေကောင်းယောဂါကာကွယ်ကုသနည်းလမ်းတွေကိုတင်ပြထားပါရခင်ဗျာ
လေကောင်းယောဂါဟာနောက်ဆက်တွဲဆူဂျိုနေတာကြောင့်ကုသမှုတွေကိုချက်ချင်းမခံယူဘဲလျှစ်လျူရှူထားလေးရှိတာကိုတင်ပြနေရပါတယ်ယောဂနုစင်ကလေးကကုသမှုခံယူခဲ့မယ်ဆိုရင်တောက်ဆင်းနဲ့နေပြောက်နေပြီးယောဂရင်းမှကုသမှုခံယူခဲ့မယ်ဆိုရင်တော့ခွဲစိတ်ရတဲ့အထိဖြစ်သွားနိုင်တာကြောင့်ပေါ်ပေါ်ဆဆသဘောမထားပဲယောဂနုစင်ကလေးကကုသမှုခံယူသင့်တယ်လို့အထွေထွေယောဂကုဆရာဝန်တူဖြစ်သူဒေါက်တာဆော့ဟယ်ရီနုကအခုလိုပြောပါတယ
်လေကောင်းယောဂဟိုကောင်းတာတစ်ချက်ကတော့ तू ကကုထုံသူ့မှာတိတိကျရှိတယ်ဆိုတော့သူကကုရနဲ့တိစေမရှိယောဂမျိုးမဟုတ်ဘူးပေါ့နော်ဆိုတော့သူ့စီမှာကုထုံကောင်းကောင်းရှိတယ်ကျွန်တော်တို့ဆရာဝန်တွေအနေနဲ့ပုံမှန်အနေထားလောက်မှာဆိုရှင်တိတ်လည်းဆိုးရွားမဟုတ်ဘူးနားကျင်တာသွေးထွက်တိုင်းလည်းမရှိဘူးဒါပေမဲ့လူနာဒီရာရနာမျိုးနေရထိုင်ခတ်တာမျိုးလေကောင်းလက္ခဏာမျိုးစမ်းသပ်တွေ့ရှိရဲဆိုရင်ပုံမှန်အနေထားလောက်မှာကျွန်တော်လိမ့်စေးလောက်ပဲပေးမယ်လိမ့်စေးအလွယ်တကူပဲလို့ရတယ်ဒီစေးဆိုင်တွေမှာတော့ဝယ်ယူရင်လွယ်လွယ်ကူနဲ့ရတဲ့လိမ့်စေးလေးပေါ့နော်လေကောင်းတော့လိမ့်စေးတောက်စေးလေးရှိမယ်ဒါမျိုးလောက်ပဲကျွန်တော်တို့ပေးမယ်ဒါပေမဲ့ဒီထက်ပိုဆိုးလာတဲ့နေရာအနေထားတွေပေါ့နော်ဒါမျိုးဆိုရင်ကျွန်တော်တို့ခွဲစိတ်ကုသမှုလုပ်နိုင်တယ်အဲ့မှာနှစ်ပိုင်းရှိတယ်အသေးစားခွဲစိတ်ကုသမှုကရှိတယ်3မျိုးထပ်ခွဲနိုင်တယ်ပေါ့နော်အဲ့တော့အသေးစားခွဲစိတ်ကုသမှုမှာကျွန်တော်တို့ပထမအုပ်ဆုံးလူ3အများဆုံးနဲ့ဟိုအထည်ရောက်ဆုံးကတော့ကျွန်တော်တို့တေးရခွင်းပြတ်တယ်လို့ခေါ်တာပေါ့နော်အာ rubber band ligation လို့ကျွန်တော်တို့ခေါ်တယ်အဲ့ဒါကတော့ဒီလက်ကောင်းရဲ့အရင်းလေးကိုပေါ့ကျွန်တော်တို့ဒီခွဲစိတ်ကိရိယာလေးသုံးပြီးတော့ rubber နဲ့လုပ်ထားတဲ့တေးရပင်လေးတွေကိုတစ်ခွင်းနှစ်ခွင်းလောက်ပေါ့အဲ့ဒါကိုကျွန်တော်တို့ကလက်ကောင်းဟို တေးပင်နဲ့ခြိလိုက်တယ်လို့မျိုးပေါ့ခြိထားလိုက်တဲ့ခါမှာသူ့စီကိုပုံမှန်သွားနေတဲ့သွေးတွေမရောက်တော့ဘူးဒါဆိုရှင်လက်ကောင်းတွေတဖြည်းဖြည်းဖွင့်ပြမှုမရှိတော့ဘူးတဖြည်းဖြည်းသူ့စီကျုံလာမယ်ရှုံ့တော့လာမယ်ပြီးရင်တေးသွားမယ်အရွယ်စားပြီးတော့နောက်ဆုံးတပတ်အတွင်းမှာသူကကြွေကြသွားမယ်ပေါ့နော်အဲ့ဒါဆိုရင်ပြီးတော့သူ့စီထိရောက်မှုတော်တော်ရှိတယ်ဒီတေးခွင်းပြတ်တယ်ဆိုတဲ့ဟာပေါ့နော်ဒုတိယတမျိုးကတော့ကျွန်တော်ဘာလုပ်လို့ရလဲဆိုတော့ sclerotherapy လို့ခေါ်တယ်ကျွန်တော်တို့ဒီလက်ကောင်းထဲကိုပေါ့နော်ကျွန်တော်တို့ဓာတ်ရုပ်ဗေဒတမျိုးသူ့ကိုနည်းနည်းဒုက္ခပေးမယ်ဓာတ်ရုပ်ဗေဒဆေးရည်တမျိုးထည့်လိုက်မယ်ဒါပေမဲ့အဲ့လိုဆေးထိုးတဲ့အခါမှာလူနာနာကျင်မှုလုံးဝမရှိဘူးတကယ်ကိုနာမနာမကျင်တဲ့ကျွန်တော်ဆေးထိုးထည့်ပေးလိုက်မယ်ပေါ့နော်ဒါပေမဲ့သူဒီလဲတပတ်လောက်ကြာတဲ့အခါမှာဒီထဲကဓာတ်ရုပ်ဗေဒဖြစ်စင်ရပါတော့တဖြည်းဖြည်းနဲ့ဒီလိတ်ကောင်းလေးကရှင်သန်လို့မရတော့ဘူးတဖြည်းဖြည်းသူဒီကြုံလာမယ်ရှုံ့တော့လာမယ်ပြီးတော့အရွယ်စားသေးလာပြီးရင်ကျွေးကြပါမယ်ဒါနောက်ထပ်တစ်မျိုးပေါ့နောက်ဆုံးတစ်မျိုးအနေနဲ့တော့ကျွန်တော်တို့ဟိုဒီလိတ်ကောင်းလေးကိုခဲအောင်လုပ်တာ coagulation therapy ပေါ့အဲ့ဒါကိုကျွန်တော်တို့လေဆာပြတ်တယ်လို့လည်းခေါ်တယ်ပေါ့နော်လေဆာအရောင်ကြီးတွေအသုံးပြုတာမျိုး infrared လို့ခေါ်တဲ့အနီရောက်ရောင်ကြီးတွေအသုံးပြုပြီးကျွန်တော်တို့လက်ကောင်းလေးကိုခဲဝအောင်ကျက်သွားအောင်လုပ်လိုက်တာပေါ့နော်ပြီးရင်သူတွေလည်းတဖြည်းဖြည်းနဲ့မာမာတောက်တောက်ဖြစ်ပြီးသွေးကြောလေးတွေလည်းပြီးသွားပြီးရင်သူနဲ့သူပြုတ်ထွက်မယ်ရှုံ့သွားမယ်ပေါ့နော်အဲ့ဒါမျိုးလည်းကျွန်တော်တို့လုပ်တယ်ဒီသုံးမျိုးကတော့အသုံးများဆုံးပေါ့ဒါပေမဲ့အဲ့ခုနကဒုတိယတစ်မျိုးနဲ့တတိယတစ်မျိုးဖြစ်တဲ့ဒီကျွန်တော်တို့ဟို sclerotherapy လို့ခေါ်တဲ့ဓာတ်ရုပ်ဗေဒဆေးထည့်တာမျိုးရယ်ပြီးရင် coagulation လို့ခေါ်တဲ့ကျွန်တော်တို့ဒီလေဆာတို့နေရောင်ရောင်ကြီးလို့တုံတာမျိုးဒီဟာတွေကတော့နည်းနည်းလေးပြန်ဖြစ်နိုင်တဲ့အလားအလာလေးရှိတယ်။ဆိုတော့ဒီရခွင့်ပြတ်တာလေးကတော့ပိုကောင်းတယ်။ဒါပေမဲ့နောက်ဆုံးအဆင့်မှာလူနာယတိပြတ်ကျင်းတည်ပေါက်ပျောက်ချင်တယ်ဆိုရင်တော့ရှင်းရှင်းလေးပဲပေါ့နော်။အဲ့ဒါတော့ခွဲစိတ်ကုသမှုခံလိုက်ရတယ်။အဲ့တော့ခွဲခန်းထဲဝင်မဲ့ထုံစိမိစိပေးမယ်ပြီးရင်ဟိုခွဲစိတ်ဒါအသုံးပြုပြီးတော့ခွဲစိတ်ဆရာဝန်ကလည်းယတိပြတ်ခွဲထုတ်ပေးလိုက်မယ်ဖြတ်ထုတ်ပေးလိုက်မယ်ဆိုရင်တော့ဒါကတော့နောက်ဆုံးကျွန်တော်အင်္ဂလိပ်လိုတော့ hemorrhoid တက်တမီလို့ခေါ်တယ်ပေါ့နော်။အဲ့ဒါတော့ခွဲစိတ်ကုသနေနောက်ဆုံးအဆင့်ပဲ။သူကတော့လုံးဝပြန်ဖြစ်နိုင်ခြင်းမရှိတော့
ဘူး။လေကောင်းရောဂါကိုကြိုတင်ကာကွယ်တဲ့နည်းလမ်းတွေကလည်းမခက်ခဲတာကိုတွေ့ရပါတယ်။နေစဉ်လူနေမှုဘဝမှာပြုမှုနေထိုင်စားတောက်တဲ့နေရာမှာမှားရနေတဲ့အမှုချက်နှဲငယ်ကိုပြုပြင်လာရုံနဲ့လေကောင်းရောဂါဖြစ်ဖို့ရာဂိုင်းနှုန်းတွေရော့ချသွားနိုင်တယ်လို့ဒေါက်တာဆော့ဟိန်နူးကအခုလိုရှင်းပြပါဗျ
။လေကောင်းကကာကွယ်မယ်ဆိုရင်ကျွန်တော်တို့အစားတောက်နေထိုင်ပြုပြင်လိုက်ရုံနဲ့ကာကွယ်လို့ရနိုင်တဲ့ရောဂါမျိုးပေါ့နော်။အဲ့တော့ပထမတစ်ချက်ကတော့ကျွန်တော်တို့ဒီဝင်းမချုပ်အောင်ကကြိုးစားပြီးနေထိုင်ရမယ်ပေါ့။ဆိုတော့ဝင်းချုပ်တာကဒီလေကောင်းဖြစ်စေတဲ့အကြောင်းတရားဝင်းချုပ်တာတော့လကောင်းဒီဝင်းရှော့တာတော့လကောင်းဒီကောင်းလေးဒီအိမ်တော်ခဏသွားရပြီးတော့ညှက်ရတဲ့လုပ်ငန်းစဉ်တွေပေါ့ဒီစိုးတဝိုက်မှာဖြစ်တဲ့အတွက်ကလေကောင်းကိုဖိတ်ခေါ်လို့ဖြစ်နေမယ်ဆိုတော့ကျွန်တော်တို့ဒီဝင်းမချုပ်အောင်နေမယ်အစားအသောက်ကိုတန့်ရှင်းလက်ဆက်တဲ့အစားအသောက်လေးစား sorry ဝင်းမချုပ်အောင်ပေါ့နော်တန့်ရှင်းလက်ဆက်တဲ့အစားအသောက်လေးစားမယ်ဝင်းမချုပ်အောင်တော့ကျွန်တော်တို့ရေများများတောက်ပေးရမယ်ပြန်ဝင်းအတွက်ကောင်းတဲ့အစားအစာတွေပေါ့နော်ဝင်းနူးစာလေးတွေဒီအသီးနှံတွေမှာဆိုရင်အဲဒီတင်မောသီးလိုပါတော့ပေါ့နော်ပြန်အရေဓာတ်များတဲ့အသီးနှံတွေဖြစ်တဲ့ဖရဲသီးလိုပါတော့စားပေးရမယ်ဒါမျိုးဆိုရင်ကျွန်တော်တို့ဝင်းရှော့တာတွေဝင်းချုပ်တာတွေကာကွယ်ပေးတာဖြစ်မယ်ဒါဆိုရင်လေကောင်းကိုလည်းကာကွယ်ပေးတာဖြစ်မယ်ပေါ့နော်နောက်တစ်ခုကတော့အိမ်သာသွားတဲ့အချိန်မှာအချိန်အများကြီးသုံးတာမျိုးဟာမကောင်းဘူးအဲ့တော့တချို့တွေအင်သာသွားရင်စာအုပ်တွေယူသွားတယ်ကြားနေယူသွားတယ်အင်သာထဲမှာထိုင်ဖက်တယ်အင်သာတက်နေတဲ့အလုပ်နှစ်ခုလုပ်တဲ့ပုံစံမျိုးလုပ်ကြတယ်ပေါ့နော်ဒါမျိုးတွေဆိုလို့ရှိရင်လည်းအင်သာထဲမှာအချိန်ကြာကြီးသုံးတာကြာတာနဲ့အများဒီစိုးကြွက်သားရဲ့အားနည်းလာမယ်ဒါဆိုလိတ်ကောင်းထွက်နိုင်တဲ့အလားအလာလေးရှိလာမယ်ပေါ့နော်ဆိုတော့အဲ့ဒါမျိုးအချင်းအမှုချင်းကိုရှောင်ရှားရမယ်နောက်တစ်ခုကကြတော့ကျွန်တော်တို့ဟိုပါပေါ့ဒီကိုယ်ကာယလှုပ်ရှားမှုရှိရမယ်ဘာကြောင့်လဲဆိုတော့လိတ်ကောင်းဖြစ်စဉ်ခုနကကျွန်တော်ပြောလို့ဖြစ်စေနိုင်တဲ့အကြောင်းတရားမှာ weight တက်တာပေါ့နော်ခန္ဓာကိုယ်အလေးချိန်များတာတွေအဝလွန်တာတွေကလည်းဒါဒီသူ့ကိုလိတ်ကောင်းဖြစ်စေနိုင်တဲ့အချက်ဖြစ်နေသေးတဲ့အတွက်ကကျွန်တော်တို့ weight များနေ weight short မယ်ပြီးတော့ပုံမှန်ကိုယ်လက်လှုပ်ရှားမှုတစ်ခုပေါ့နော်အားစားတစ်ခုလိုက်စားမယ်ဆိုလို့ရှိရင်ဒါဒီကောင်းတဲ့အလေးချင်းတစ်ခုဖြစ်မယ်ပေါ့နော်အဲနောက်ဆုံးတစ်ခုကတော့ကျွန်တော်တို့ဖြစ်နိုင်ရင်တော့အလေးပင်မာတာတွေပေါ့နော်အဲ့ဒါတွေကိုလည်းရှောင်ရှားပေးဖို့လိုမယ်အဲ့ဒါဆိုလို့ရှိရင်တော့လိတ်ကောင်းယောဂါဟိုကာကွယ်ပြီးသားဖြစ်သွားမယ်ပေါ့နော
်လိတ်ကောင်းယောဂါကိုကြိုတင်ကာကွယ်ထားနိုင်စေဖို့ ਨੇ ဖြစ်ခဲ့မယ်ဆိုရင်လည်းယောဂနုစင်ကလေးကကုသမှုခံယူနိုင်ကြစေဖို့အတွက်လေကောင်းယောဂကာဝေကုသတဲ့နည်းလမ်းတွေအကြောင်းကိုသတိပြုလိုက်တာဖြစ်ပါတယ်။ကျေးဇူးတော
်ပါ။ဒေါက်တာတန်းစောအပတ်စဉ်တင်ဆက်တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုတော့ကျွန်တော်တို့အားကစားကဏ္ဍကိုတင်ဆက်ပါအောင်မယ်။ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့တစ်နှစ်တာအကောင်းဆုံးဘောလုံးသမားဆုအတွက် Messi, Mbappe,ဗန်ဇီမာတို့၃ဦးကိုစကားတင်ရွေးချယ်လိုက်ပြီးလာမယ့်ဖေဖော်ဝါရီလ28ရက်နေ့မှာအကောင်းဆုံးဘောလုံးသမားဆုချီးမြှင့်သွားမှာဖြစ်ပါတယ်။အခုနှစ်အတွက် FIFA ရဲ့အကောင်းဆုံးဘောလုံးသမားဆုကိုဘယ်သူရမလဲဆိုတာနဲ့ပတ်သက်ပြီးဘောလုံးဝါသနာရှင်တွေနဲ့ကြံ့ကျင်သူတွေရဲ့ခန့်မှန်းချက်တွေကိုကိုရနိုင်ကဒီတစ်ပတ်အားကစားကဏ္ဍမှာတင်ဆက်ထားပါရခင်ဗျာ။
ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုကိုနာမည် February 28ရက်နေ့တနင်္လာနေ့မှာရွေးချယ်သွားမှာဖြစ်ပါတယ်။2022ခုနှစ်အကောင်းဆုံးဘောလုံးသမားဆုအတွက်စကားတင်3ဆင်းကို February 10ရက်နေ့ကထုတ်ပြန်ခဲ့ပြီးတော့အဲ့ဒီထဲမှာတော့အမျိုးသားဘက်မှာတော့ Argentina တိုက်စစ်မှု Lionel Messi, ပြင်သစ်နဲ့ PSG တိုက်စစ်မှုကီလီယန်အမ်ဘာပေနဲ့ပြင်သစ်နဲ့ရီယယ်မက်ဒရစ်တိုက်စစ်မှုကာရင်ဘန်ဇီးမာတို့၃ယောက်ကိုစကားတင်ရွေးချယ်ခဲ့တာဖြစ်ပါတယ်။မြို့သမီးတွေဘက်မှာတော့မနစ်ကအကောင်းဆုံးဘောလုံးသမားစုကိုရသွားတဲ့စပိန်နဲ့ဘာစလိုနာတိုက်စစ်မှုအလက်ဆေးယာဖူတဲလာစ်အင်္ဂလန်သင်းကိုယူရို2020နဲ့ဥရောပဖလားကိုဘိုးဆွဲအောင်လုပ်ပေးခဲ့တဲ့အင်္ဂလန်တိုက်စစ်မှုဘက်မီနဲ့အမေရိကန်မျိုးသမီးအသင်းကတိုက်စစ်မှုအလက်စ်မော်ဂန်တို့ကိုရွေးချယ်ခဲ့ပါတယ်။မြို့သားဘက်ကိုကြည့်ရရင်တော့ဒီနှစ်မှာ၃ယောက်စလုံးကတကယ်ကိုထူးထူးခြားခြားခြေစွမ်းတွေပြနိုင်ခဲ့ကြတယ်လို့ပြောရမှာဖြစ်ပါတယ်။မက်ဆီကတော့အားလုံးသိကြတဲ့အတိုင်းအာဂျင်တီးနားသင်းကိုကမ္ဘာဖလားကိုဘိုးဆွဲအောင်ဦးဆောင်ခဲ့တာဖြစ်ပါတယ်။ဒါမဲ့လည်းမက်ဆီနဲ့အတူ PSG မှာကစားနေတဲ့ပြင်သစ်တိုက်စစ်မှုကီလီယန်ဘာပေကတော့ကမ္ဘာဖလားမှာခြေစွမ်းပြပြီးတော့ရွှေဖနက်စုကိုရရှိခဲ့သူဖြစ်ပါတယ်။ဒါပြင်ပြင်းတိုက်စစ်မှုဘန်ဇီးမားကလည်းတန်ရာကြောင့်ကမ္ဘာဖလားနဲ့လွဲချော်ခဲ့ပြီးမယ်လဲရီယယ်အသင်းနဲ့အတူယောဘာချန်ပီယံစ်လိဂ်လာလီဂါဖီဖာကမ္ဘာကလပ်ချန်ပီယံစ်ဖလားတွေရတဲ့နေရာမှာသူကအဓိကပါဝင်ခဲ့တဲ့သူတစ်ယောက်ဖြစ်ပါတယ်။ဒါကြောင့်ဒီနေ့စကားတင်စီးရင်မှာပါလာတဲ့သူ၃ယောက်စလုံးဟာအငင်းပွားစရာမရှိဘဲတကယ်ကိုထိုက်ထိုက်တန်တန်နဲ့ပါဝင်လာတဲ့သူတွေဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်။ဆိုတော့ FIFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုကိုဘယ်သူရမယ်ထင်ပါသလဲ။ကျန်းကျန်သူတွေနဲ့ဘောလုံးဝါသနာရှင်တွေကရောဘယ်လိုခံမှန်းပါသလဲ Soccer Follow Journal အိရာချုပ်ကိုကျော်မျိုးဟန်ကတော့
ကမ္ဘာအကောင်းဆုံးစုအတွက်စကောက်တင်သင်းထွက်ပေါ်လာတဲ့အခါကျတော့ကျွန်တော်ကတော့လေဒီမက်ဆီကိုကျွန်တော်ကရသေချင်တယ်ဗျဟိုမက်ဆီဘက်ပေဗန်ဇီးမားမှာတကယ်ကိုကျွန်တော်တို့ဂန်နဝင်မြောက်တဲ့ကစားသမားကမက်ဆီဖြစ်ပြီးတော့ဟိုဟိုအာဂျင်တီးနားအသင်းကမ္ဘာပလတ်တပ်ဘူးရရှိဖို့အတွက်လည်းမက်ဆီကအဓိကကြောက်ရကစားသမားဖြစ်ခဲ့တယ်။ခုနှစ်ခုသွင်းချေစမ်းပြခဲ့တယ်။အခု PSG မှာဆိုရင်လည်းကျွန်တော်ဟိုဘက်ပေကပိုကောင်းတယ်လို့ဖြစ်နေပြီပဲ။ကျွန်တော် PSG မှာလည်းမက်ဆီကလမ်းနေပေါ့ဗျာ။ဟိုဘန်ဇီးမားကိုချိန်လိုက်ပြန်တော့ဘန်ဇီးမားကရီယယ်မက်ဒရစ်ချန်ပီယံလိတပ်ဘူးရဖို့အတွက်ကိုအဓိကကြောက်ခဲ့တယ်ဆိုပေမဲ့ဒီနောက်ပိုင်းမှာတော့ဘန်ဇီးမားကကုန်သွားတယ်လို့ခံလာရတယ်။အဲ့တော့ကျွန်တော်ကမက်ဆီနဲ့ဘက်ပေမှာကျွန်တော်မက်ဆီကိုပိုရစေချင်တယ်ခင်ဗျာ
မက်ဆီကအာဂျင်တီးနားနဲ့အတူကမ္ဘာဖလားရခဲ့ပေမဲ့လည်းပြင်သစ်တိုက်စစ်မှုကီလီယန်ဘာပေကတော့ကမ္ဘာဖလားဖိုင်နယ်မှာ3ဂိုးပါဝင်8ဂိုးနဲ့ဂိုးအများဆုံးသွင်းခဲ့တဲ့သူဖြစ်တာကြောင့်ရှော့တွက်လို့မရဘူးလို့ပြောရမှာဖြစ်ပါတယ်မြန်မာလေးစင်ဂိုးသမားဟောင်းကွင်ထွေးကတော့အခုလိုခမန်းပါတယ
်ကျွန်တော်ကတော့ပြင်သစ်ကတိုက်စစ်မှုအင်ဘာပေကိုကျွန်တော်ထင်ပါတယ်ပါရောင်ရတယ်လေဆိုသူကလူငယ်တက်လူလေးသူ့အတွက်ရှေ့မှာ chance တွေအများကြီးရှိတယ်သူ့ရဲ့တက်လန်းနောက်ပြီးသူကတိုက်စစ်မှုလည်းလုပ်တယ်ပလေးမိတ်ကလည်းလုပ်ပြီးတယ်ကစားကွက်ကိုပုံဖော်တယ်ကိုယ်တိုင်လည်းကိုသွင်းတယ်မက်ဆီကတော့ရတဲ့နေ့ထဲမှာပါဒါပေမဲ့မက်ဆီကအခုချိန်မှာသူကအသက်ကြီးပြီသူအာဂျင်တီးနားတွေဖလားတွေလည်းယူခဲ့ပြီးတယ်ကမ္ဘာဖလားလည်းသူယူလာခဲ့ပြီးတယ်ဒါပေမဲ့เมสซี่โหปวยไดมาเราတို့နောက်ဆုံးအနိုင်ရတဲ့အသေးကိုပေးကြီးဆိုရင်เมสซี่ရရတင်တယ်ဒါပေမဲ့ကျွန်တော်နေရတော့အင်မာပီကိုပဲရမယ်လို့ကျွန်တော်မျှော်လင့်တယ်။ဘာကြောင့်လဲဆိုတော့လူငယ်ဘောလုံးသမားတယောက်ဖြစ်တဲ့ကပ္ပဖလားမှာလဲကိုအသွေးအများဆုံးစုကိုလည်းရတာတော့အင်မာပီကိုရတင်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
။ဒါပေမဲ့တစ်ဖက်မှာလဲဒီနှစ်ကเมสซี่ကကပ္ပဖလားကိုရထားတယ်။ဒါတော့အဖြစ်ပေါ့ဒီကပ္ပဖလားကိုရထားတဲ့အသင်းကဒီလိုမျိုးအဓိကဘောလုံးသမားတွေပေါ့ဒီကဟိုဒီလိုမျိုးကမ္ဘာအကောင်းဆုံးစုတွေကိုရလေရှိကြတယ်ဆိုတော့အဲမက်ဆီရောဒီနှစ်မှာမရနိုင်ဘူးလားရေပန်းစားနေတာတော့မက်ဆီရမယ်ဆိုရင်ရေပန်းစားနေတယ်ဆိုတော့အဲ့ဒီပုံမှာရောဘယ်လိုမြင်လဲ
အဲ့ဒါကတော့လူတွေအားလုံးကတော့အကုန်တွက်ကြတာပေါ့ဟိုကမ္ဘာဖလားမှာအကောင်းဟိုဘောလုံးကမ္ဘာဖလားကိုရရှိတဲ့အသင်းပေါ့နော်ခုနကျွန်တော်ပြောသလိုပေါ့ကမ္ဘာဖလားရရှိတဲ့အသင်းဟာလူပဲပေးမယ်ဆိုတော့မက်ဆီရတယ်နေပေါ့ကျွန်တော်အနေနဲ့အားလုံးတွက်ချက်ပြီးတော့ပြန်ကြည့်မယ်ဆိုရင်လူငယ်တအူးစူးစားခဲ့တယ်လူငယ်မက်ဆီတက်လည်းအများကြီးငယ်တယ်နောက်ပြီးခုချိန်မှာလူငယ်ခြေတက်ကလေးဗျာတကယ်လည်းကောင်းခဲ့တယ်တိုက်စစ်တွေလည်းလုပ်ခဲ့ဘူးတယ်ကစားကွက်တွေလည်းပေါ်ပေးတယ်ပြင်သစ်တင်ရောဖိုင်နယ်ထိရောက်အောင်သူဥဆောင်ပေးခဲ့တယ်သူတယောက်အနေနဲ့ဒီကမ္ဘာလုံးကနေပြန်ခြုံကြည့်မယ်ဆိုလူငယ်ခြေတက်တူဖြစ်တဲ့အင်ပါဘီကိုပေးတင်ပါတယ်ဒီခုနလိုပဲဟိုနောက်ဆုံးဖိုင်နယ်ရသွားတဲ့အသင်းကိုပေးမယ်ဆိုတော့မက်ဆီရတင်တာပေါ့နော်ဒါမဲ့ကျွန်တော်ကတော့အင်ဘာပီကိုရမယ်လို့ကျွန်တော်မျှော်လင့်တယ
်။ပြီးခဲ့တဲ့2020နဲ့21ခုနှစ်တည်းမှာတော့ဘိုင်ယန်မြူနစ်နဲ့ပိုလန်တိုက်စစ်မှုရောဘတ်လေဗန်ဒေါစကီကရခဲ့ပြီးတော့မက်ဆီကတော့ဒီစုကို6ချိန်ရထားပြီးတော့နောက်ဆုံးချိန်ရခဲ့တာက2019ကဖြစ်ပါတယ်။ ဒီမှာဘလုံးပရိသတ်တို့ဖြစ်တဲ့ကိုဖေမောင်ထက်ကတော့ဒီနေ့မှအရေးအတင်ဆုံးသူနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ဒီနေ့ FIFA Best Player Award မှာစကားတင်နောက်ဆုံး3ဦးရဲ့ Club Performance ဒီနေ့တင်မကောင်းဘူးဗျအဲ Messi နဲ့ Mbappe ရဲ့ Club မှာပြတာတဲ့ခြေစမ်းကလည်းတိတ်အားရဖို့မကောင်းတယ်လို့စမ်းဆောင်ရလည်းမတင်ရင်ပဲဖြစ်ဒါကြောင့်ဒီနေ့ FIFA Best Player Award မှာဝါကာမချေစွမ်းပြခဲ့တယ်မက်ဆီကပဲရောက်ဖို့များသွားတယ်။တော့မက်ဆီအဲမ်ဘပီလည်းဝါကာမချေစွမ်းပြခဲ့ပြီမဲ့အဲကဘာဖလားကိုမရခဲ့ဘူး။ဒါကြောင့်ကဘာဖလားရခဲ့တဲ့မက်ဆီကပဲဟိုဖီဖာဘက်စ်ပလေးယားဝင်ရမယ်လို့ထင်ပါတယ်
။အများအားဖြင့်တော့ကဘာဖလားနဲ့ဥရောပဖလားလို့နိုင်ငံတကာပြိုင်ပွဲတွေကျင်းပတဲ့နှစ်တွေမှာဒီပြိုင်ပွဲကိုဘိုးဆွဲတဲ့အသင်းတွေကချေစွမ်းပြတဲ့ကစားသမားတွေကတစ်နှစ်တာအကောင်းဆုံးဘောလုံးသမားဆုကိုရလေရှိကြတာဖြစ်ပါတယ်ဖီဖာရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုကို1992ခုနှစ်ကစတင်ချီးမြှင့်ခဲ့ခြင်းကစပြီးဆိုရင်1994ခုနှစ်မှာဘရာဇီးလ်တိုက်စစ်မှုရိုမာရီယို98မှာပြင်သစ်ကွင်းလည်ဖန်တီးရှင်ဇီဒန်2000နှစ်မှာဘရာဇီးလ်တိုက်စစ်မှုရိုနယ်ဒိုနဲ့2006မှာအီလီနောက်တန်းလူကန်နဗာရိုတို့ကရခဲ့တာပါဒါမဲ့လည်း2010ခုနှစ်ကစပြီးတော့2014မှာရော2018နဲ့မှာဆိုရင်အခုဆိုရင်ဒီကမ္ဘာဖလားပိုဆွဲတဲ့အသင်းတွေကကစားသမားတွေအကောင်းဆုံးဆုမရတာဟာသုံးငိမ်ရှိသွားခဲ့ဖြစ်ပါတယ်ဆိုတော့ FIFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုကိုဒီဒီချိန်မှာဘသူရမယ်ဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပြီးတော့ဒီစုပေးပွဲအခမ်းအနားကိုတော့လာမယ့် February 29ရက်နေ့ကြာရင်ပြည်ထောင်နိုင်ငံ Paris မြို့မှာရွေးချယ်ချိန်မြင့်သွားမှာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ FIFA အဖွဲ့ချုပ်ရဲ့အကောင်းဆုံးဘောလုံးသမားရွေးချယ်မှုအကြောင်းတွေကိုစူးစီးတင်ပြထားတဲ့ကိုရနိုင်ရဲ့အားကစားကဏ္ဍကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ် VOA ရဲ့ဗုဒ္ဓနေ့ညဘက်အသံလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာပါအခုတော့သတင်းအချင်းချုပ်နဲ့နောက်ဆုံးရသတင်းတချို့ကိုဥတည်မောင်တန်းကပြောပြပါအောင်ပါခင်ဗျာ
မနက်ကဟုလက်မှတ်တွေလာမယ့်တောက်ချန်နေ့ February 24ရက်ကစပြီးပြန်ထုတ်ပေးတော့မယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဒီနေ့ VOA ကိုအတည်ပြုလိုက်ပါတယ်မနေ့ဒီဇင်ဘာလစတဲ့ကဒီနိုင်ငံကူးလက်မှတ်ထုတ်ပေးတာကိုနိုင်ငံထဲမှာစိုင်းထားခဲ့ရကနေ3လကအကြံအခု February 24ရက်နေ့မှာစတင်ထုတ်ပေးဖို့ပြည်ချိုင်းဝန်ကြီးဌာနကလည်းထုတ်ပြန်ခဲ့ပါတယ်။ Internet online ရှောက်ထားသူပုံမြန်အောင်ပြင်ဆင်နေခဲ့ရတာကြောင့်အခုလိုကြစိုင်းခဲ့ရတာလို့စစ်ကောင်စီပြောခွင့်ရကပြောခဲ့ပြီးအခု online booking စနစ်သက်လုံးဝစမ်းသပ်နိုင်တော့မယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒါပေမဲ့ဒီ online booking စနစ်တွေကိုရန်ကုန်မှာရှိတဲ့နိုင်ငံကူးလက်မှတ်ထုတ်ပေးရုံမှသာအသုံးပြုပါဖြစ်ပြီးတခြားပြည်နယ်နဲ့တိုင်းဒေသကြီးရုံးွက်တွေမှာတော့ရခိုင်ပုံစံတိုင်းရှောက်ထားနိုင်တယ်လို့ဒီထုတ်ပြန်ချက်ကဆက်လက်ဖော်ပြထားပါတယ်ဒီ booking စနစ်တွေအရ www.passport.gov.mm internet ဆာမျက်နှာမှာအချိန်ကတ္တမရှိလွယ်ကူစွာရှောက်ထားနိုင်တယ်လို့တိုက်တွန်းထားပါတယ်ဒီမှာရေအာဆီယံဘုံသဘောတူညီချက်၅ချက်ကိုထောက်ခံတဲ့အတွက်တရုတ်နိုင်ငံကိုကျေးဇူးတင်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာဆူဒီကပြောလိုက်ပါတယ်အင်ဒိုနီးရှားနိုင်ငံကိုရောက်ရှိနေတဲ့တရုတ်နိုင်ငံရဲ့ဝန်ကြီးရှင်ကန်းနဲ့တွေ့ဆုံပြီးမှအင်ဒိုနိုင်ငံရဲ့ဝန်ကြီးကအခုလိုပြောလိုက်တာပါဘုံဘောသူကြီးချက်900ဟာမြန်မာနိုင်ငံရဲ့အကြက်အသေးကိုကူညီဖြည့်ရှင်းဖို့အာဆီယံရဲ့အဓိကယက်တီချက်ဖြစ်ပါတယ်လို့လည်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကဆိုပါတယ်အရင်နှစ်တွေတွင်မြန်မာနိုင်ငံမှာမြေမြုပ်မိုင်းနဲ့စစ်ကြံလက်နဲ့ပေါက်ကွဲမှုတွေကြောင့်တစ်နှစ်ကိုအနည်းဆုံးဒုတိယသိမ်းဆုံးခဲ့တဲ့အကြောင်းကူလသမဂကလေးများရံမုံအဖွဲ့ UNICEF ကပြောဆိုလိုက်ပါတယ်2012ခုနှစ်နဲ့နိုင်ရှင်လိုက်ရင်ထိခိုက်ဒဏ်ရာရတဲ့နှုန်းကလည်း40%ခန့်ပိုပြီးတိုးလာခဲ့တယ်လို့ပြောပါတယ်2022ခုနှစ်အတွင်းမြန်မာနိုင်ငံမှာမြေမြုပ်မိုင်းနဲ့စစ်ကြံလက်နက်ပေါက်ကွဲမှုတွေကြောင့်လူအယောက်390ထိခိုက်ဒဏ်ရာရခဲ့တဲ့ကြောင့် UNICEF အဖွဲ့ကမနေ့ကအစည်းအဝေးထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံတွင်းလက်နက်ကိုင်ပဋိပက္ခနဲ့အကြက်တဲတွေရင်ဆိုင်နေရတာကြောင့်လူရရဲ့သုံးပုံတစ်ပုံဖြစ်တဲ့လူ18တန်းလောက်ဒီနေ့2023ခုနှစ်အတွင်းလူသားချင်းစာနာမှုအခွင့်အရေးလိုအပ်မဲ့အကြောင်းကုလသမဂ္ဂရဲ့နောက်ဆုံးထုတ်ပြန်တဲ့ခန့်မှန်းချက်တွေမှာဖော်ပြထားပါတယ်။အရင်နှစ်လုံးကတော့လူ14သန်းလောက်အခွင့်အရေးလိုအပ်ခဲ့ပြီးအဲ့ဒီအရေးအတွက်ဆက်တိုးနေခဲ့တဲ့အကြောင်းကုလသမဂ္ဂရရှိတွေကပြောပါတယ
်။တရင်အချင်းချုပ်တွေကိုဥတင်မောင်တန်းပြောပြသွားတာပါ။ဒီကနေ့အသံလွှင့်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုအဖြစ်နဲ့ကအလိမ္မာကတာဝန်ယူခဲ့ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ PJ Elliott ဖြစ်ပါတယ်။ကျွန်တော်တို့ VOA ရဲ့ဗိုလ်ထူးလေးညဘက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။ VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။တော်တာရှင်မြန်မာပြည်သူပေါင်းလဲဘေးရန်တွေကင်းကွာကြပါစေ။
ကျွန်တော်ကတော့ဇော်မိုးကျော်ဖြစ်ပါတယ
This program has come to you from the Voice of America, Washington.